Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရ2022ခုနှစ်ဒီဇင်ဘာလ12ရက်နေ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလမ်မီတာ190အထိကနေစပြီးဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုကုအောင်လွင်ဦးနဲ့အတူတင်ပြပေးပါပါဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်ယူကရိန်းကိစ္စရုရှားဘက်ကတန်တပန်ရင်းနှီးလာနဲ့မဖြေရှင်းမှုဆိုလို့ရှိရင်အမေရိကန်ရဲ့ G7 ရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့တတိပေးလိုက်တဲ့သတင်းအမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာအချိန်အခါမဟုတ်လေဆင်နှာမောင်းတိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ90ကျော်လောက်သေဆုံးခဲ့တဲ့ဆိုတဲ့သတင်းစတဲ့စိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါပါခင်ဗျာ
။ကောင်းပါပြီရှင်။ဗြိတိန်မှာကျင်းပနေပြီဖြစ်တဲ့ကမ္ဘာအချမ်းသာဆုံးဒီမိုကရေစီနိုင်ငံကြီး9နိုင်ငံရဲ့ G7 နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာမြန်မာအရေးလဲဆွေးနွေးဖို့ရှိနေပါတယ်
။ And we need to come together strongly to stand up to aggressors.
အနာရှင်အစိုးရစနစ်တွေကိုတိုက်ဖျက်ရေးညီညွတ်ချဖို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးက G7 နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာစနေနေ့ကတိုက်တွန်းတာပါ။အာဆီယံအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေလည်းတက်ရောက်ဖို့ရှိနေပါတယ်။မကြခင်မှာနားဆင်ချရပါမယ်ရှင်။ဒီနောက်မှာတော့ဆိုင်ကယ်စီးကြရမှာကြားမှာခွဲခြားကန့်သက်တမ်းမြင့်တဲ့ဒေသန္တရအမိန့်တွေအကြောင်းစူးစိတင်ပြထားတဲ့ဒုအသံစီစဉ်အပတ်စဉ်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြန်ကဘာကဏ္ဍတို့ကိုလည်းနားဆင်ချရပါမယ်။အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုအောင်လင်းဦးတို့တင်ပြပေးပါမယ်ရှင
်။ယူကရိန်းနိုင်ငံမှာစစ်ရင်အားဖြည့်တင်းရာကနေပြီးတော့တင်းမာမှုတွေဖြစ်ပေါ်နေတာကိုဖြေလျှော့ပေးဖို့အမေရိကန်ကရုရှားနိုင်ငံကိုတောင်းဆိုလိုက်ပြီးတန်တမာရေးနီးအရာဖြစ်ရှင်းမှုပြတ်ကတ်ခဲ့မယ်ဆိုလို့ရှိရင်တော့အမေရိကန်ရဲ့မဟာမိတ်တွေရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့စနေနေ့မှာပဲသတိပေးလိုက်ပါတယ်။ရုရှားအနေနဲ့လက်ရှိသွားနေတဲ့လမ်းကြောင်းကိုပြောင်းလဲဖို့အချိန်ရှိသေးတယ်လို့လဲကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပရာဗြိတိန်နိုင်ငံလစ်ဗာပူးမြို့မှာအမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲရရှိသူကတင်ပြောက်တွေကိုပြောဆိုလိုက်ပါတယ်။ရုရှားအနေနဲ့တန်တမာရေးလမ်းကြောင်းနဲ့မဖြေရှင်းမှုဆိုရင်တော့ပြင်းထန်တဲ့အကျိုးဆက်တွေကြီးမားတဲ့ပေးဆပ်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပြီးဒီလိုတုံ့ပြန်ဖို့ကိုလည်းအမေရိကန်နဲ့မဟာမိတ်တွေတညီတညွတ်တည်းရှိနေကြောင်းပြောဆိုပါတယ်။ G7 အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့စနေနေ့ပထမနေ့ဆွေးနွေးပွဲမှာတော့ယူကရိန်းနဲ့ကြမှာရုရှားစစ်တပ်စင်အားအလုံးရင်းနဲ့ချိန်ချောက်မှုတွေတရုတ်နိုင်ငံကဒေတာရင်းဩဇာချက်တွေတင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ G7 အဖွဲ့အလှည်ကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဗြိတိန်နိုင်ငံကဂျာမနီနိုင်ငံကိုတာပြင်းတာဝန်လွှဲပြောင်းမပေးခင်နောက်ဆုံးအကြိမ်ဖြစ်ကျင်းပတဲ့လူကိုယ်တိုင်တွေ့ဆုံတဲ့အစည်းအဝေးကိုတော့အာဏာရှင်နိုင်ငံအနေနဲ့ရင်ဆိုင်ရမှာတညီတညွတ်တည်းရည်တည်ကြောင်းပြသဖို့ရည်ရွယ်ထားပါတယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 အဖွဲ့ရဲ့ထိပ်တန်းတန်တပန်တွေဗြိတိန်နိုင်ငံလီဗာပူးမြို့မှာစနေနေ့ကတွေ့ဆုံပြီးယူကရိန်းပေါ်ရုရှားကရန်လုလိုက်ရင်တညီတညွတ်တည်းတုံ့ပြန်မဲ့သဘောထားတွေကိုပြောကြပါတယ်ရုရှားရဲ့မယုံမသားလုပ်ရက်တွေအပြင်တရုတ်အီရန်စတဲ့နိုင်ငံတွေနဲ့ပတ်သက်လို့ဘုံရက်တီချက်ထွက်ပေါ်နိုင်ရေးအင်ရှင်ဗြိတိန်နိုင်ငံကကြိုးပမ်းနေသလိုဥရောပသံတမက EU ကလည်းအလားတူသဘောထားပြောဆိုထားတာ
ပါ We are into the terror mode to make Russia to understand that anything that could represent an attack to Ukraine
Ukraine ကိုတိုက်ခတ်ရရောက်တဲ့လုပ်ရက်မျိုးတွေလောက်လာမယ်ဆိုရင်တန်မိုးကြီးကြီးပေးဆပ်ရမယ်ဆိုတာရုရှားအနေနဲ့သဘောပေါက်အောင်လုပ်ဖို့စိတ်ပိုင်းဖြတ်ထားပါတယ်လို့ EU နိုင်ငံခြားမူဝါဒရေးအကြီးအကဲ Joseph Borrell ပြောဆိုထားတာပါ Ukraine နဲ့ဆက်မှာ Russia ရဲ့စီးရေးလှုပ်ရှားမှုတွေဟာချိန်ချောက်မှုတရက်ဖြစ်တာကြောင့် Ukraine ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအားပေးထောက်ခံကြောင်းတင်းညွတ်တဲ့ပြသတဲ့အနေနဲ့ G7 ဖွဲ့အနေတွဲဆုံတာဖြစ်ကြောင်းလည်းပြောဆိုထားပါတယ်ယူကရိန်းနိုင်ငံနဲ့နယ်စပ်နီးရုရှားကတပ်အင်အားနဲ့လက်နက်တွေဖြစ်တင်းပြီးလှုပ်ရှားနေတာယူကရိန်းကိုကျူးကျော်ဖို့ပြင်ဆင်တဲ့လုပ်ရည်အဖြစ်စိုးရိမ်နေတဲ့အမေရိကန်နဲ့ NATO မဟာမိတ်တွေကတော့ယူကရိန်းကိုတိုက်ခိုက်လာမယ်ဆိုရင်ပြင်းထန်တဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေနဲ့ရင်ဆိုင်ရမယ်လို့သတိပေးထားတာပါအင်ရှင်ဗြိတိန်နိုင်ငံကနိုင်ငံခြားရေးဝန်ကြီး Liz Truss နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken တို့ရဲ့တီးဆန့်တွေ့ဆုံမှုအတွင်းရုရှားကယူကရိန်းပေါ်ရန်လိုမဲ့လုပ်ရည်တွေကိုတားဆီးနိုင်ရေးဆွေးနွေးခဲ့ကြတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့ဥရောပဆိုင်ရာထိတ်တန့်တန်တမန်တူကိုရုရှားနဲ့ယူကရိန်းကိုဆီလွတ်ဖို့ရှိနေကြောင်းစနေနေ့မှာပဲနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။ယူကရိန်းနဲ့ဇက်မှာရုရှားစစ်တပ်ကစင်အားပြင်းထန်နေတဲ့ကိစ္စနဲ့ယူကရိန်းရဲ့အချုပ်အခြာတည်တံ့မှုအပေါ်အမေရိကန်ပြည်ထောင်စုကအလေးနက်ထားတဲ့ကိစ္စတွေကိုဆွေးနွေးဖို့ဥရောပဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးကာရင်ဒွန်ဖရီကိုဒီဇင်ဘာလ23ရက်နေ့ကနေ25ရက်နေ့အထိယူကရိန်းနဲ့ရုရှားကိုတွားရောက်မှာဖြစ်ကြောင်းထုတ်ပေါ်ပြောဆိုပါရယ်ရုရှားအစိုးရရဲ့အစင်းမြင့်ရရှိတွေနဲ့တွေ့ဆုံပြီးယူကရိန်းနဲ့ဇာမဆင်အားတိုးမြင့်ချထားမှုအပေါ်ဆွေးနွေးမှာဖြစ်တယ်လို့ပဲယူကရိန်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ယူကရိန်းရဲ့အထောက်အချာအာဏာလွတ်လပ်ရေးနဲ့နယ်မြေပိုင်နဲ့တည်ရှိမှုတွေကိုအမေရိကန်ကအလေးနဲ့ထားကြောင်းကိုလည်းထပ်မံအတည်ပြုဆွေးနွေးမှာဖြစ်ပါရယ်ယူကရိန်းနဲ့ရုရှားအကြားကပဋိပက္ခချုပ်ငြင်းရေးအတွက်တန်တမာရေးနီးလန်းနဲ့ကြိုးပမ်းတဲ့အနေနဲ့ရုရှား၊ဂျာမနီပြင်သစ်၊ယူကရိန်းတို့ပါဝင်တဲ့2014ခုနှစ်ကနော်မန်ဒီဆွေးနွေးပွဲရဲ့ပံ့ပိုးကူညီမှုနဲ့ရုရှားနဲ့ယူကရိန်းကြားဆီရဆဲရေးသဘောတူညီချက်ဖြစ်တဲ့ Minsk သဘောတူညီချက်ကိုအကောင့်တက်ဖော်နိုင်ဖို့ဒုတိယနိုင်ငံသားရေးဝန်ကြီးကာရင်ဒွန်ဖရီကအဓိကစူးစမ်းတော့မှာဖြစ်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ခင်ဗျာ
။ UN နျူကလ িয়ার ရေးအော်စတြီးယားနိုင်ငံဗီယက်နာမြို့မှာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆွေးနွေးမှုတွေပေါ်အလေးနဲ့သဘောထားတဲ့အကြောင်း UN သမ္မတအီဘရာဟင်ရိုက်စီကပြောဆိုလိုက်တဲ့အကြောင်းနိုင်ငံပိုင် IRNA သတင်းဌာနကစနေနေ့မှာဖော်ပြပါတယ်။ UN နျူကလ িয়ার ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ကျင့်သုံးနိုင်မှုဗီယက်နာမြို့တော်မှာအမေရိကန်နဲ့အီရန်ကြားတဆင့်ခံဆွေးနွေးမှုတွေကိုကြာသပတေးနေ့ကပြန်လည်စတင်နေတာပါ။အမေရိကန်နဲ့တိုက်ရိုက်ဆွေးနွေးဖို့အီရန်ကလက်မခံတာကြောင့်ပြင်သစ်ဗြိတိန်၊ဂျာမနီ၊ရုရှားနဲ့တရုတ်နိုင်ငံတို့ကတဆင့်ကြားခံဆွေးနွေးနေတာဖြစ်ပါတယ်။ဇွန်လတဲ့နောက်ဆုံးဆွေးနွေးတဲ့ကိစ္စတွေကိုဆက်ဆွေးနွေးသွားဖို့အီရန်ဘက်ကလက်ခံထားတဲ့အကြောင်းဥရောပတာဝန်ရှိသူတူကိုကုကပီရိုက်တာသတင်းကဖော်ပြပေမဲ့အီရန်တာဝန်ရှိသူတွေဘက်ကတော့မမှန်ဘူးဆိုပြီးငြင်းဆန်ထားပါတယ်။သမ္မတဒေါ်နယ်ထရန့်လက်ထက်2018ခုနှစ်မှာအမေရိကန်ကနှုတ်ထွက်ခဲ့တဲ့မူလသဘောတူညီချက်ထဲမှာတော့အီရန်နိုင်ငံကနျူကလ িয়ার လုပ်ငန်းတွေကိုအကန့်အသတ်နဲ့လုပ်ဖို့နဲ့အပြန်အလှန်အပြင်အနောက်နိုင်ငံတွေကပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပေးဖို့သဘောတူထားတာဖြစ်ပါတယ်။ဆွေးနွေးညီနိုင်ဘက်တွေထံပေးပို့ထားတဲ့ဆွေးပြေးချက်ဟာအီရန်အနေနဲ့အလေးနက်ထားတယ်ဆိုတာကိုပြသထားပြီးတစ်ဖက်ကလည်းပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပြီးအလေးနက်ထားကြောင်းပြသမယ်ဆိုရင်တော့သဘောတူညီချက်အကောင့်ထဲဖော်နိုင်မှာဖြစ်တယ်ဆိုပြီးတော့လေအီရန်သမ္မတရဲ့ပြောဆိုချက်ကိုနိုင်ငံပိုင်သတင်းမှာဖော်ပြခဲ့တာဖြစ်ပါတယ်
VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့အသံလွှင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါအောင်မယ်အမေရိကန်အနောက်တောင်ပြည်နယ်တချို့မှာရာသီချိန်မဟုတ်ပဲလေဆင်နှမောင်းတွေဇက်တိုက်တိုက်ခတ်ခဲ့တဲ့အတွက်လူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်။ Arkansas, Illinois, Kentucky, Missouri နဲ့ Tennessee အနည်းဆုံးပြည်နယ်၅ခုမှာတောက်ကြနေကလေဆင်နှမောင်းတိုက်ခတ်သွားခဲ့ပါတယ
်။ This has been the most devastating tornado event in our state's history.
ပြည်နယ်သမိုင်းမှာထိခိုက်ပျက်စီးမှုအများဆုံးဖြစ်ခဲ့တဲ့လေဆင်နှမောင်းတိုက်ခတ်မှုပါလို့ Kentucky ပြည်နယ်အုပ်ချုပ်ရေးမှူး Andy ဘက်ရှီယာကစနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလေဆင်နှမောင်းဒဏ်အဆိုးဆုံးခံခဲ့ရတဲ့ကန်တက်ကီပြည်နယ်မှာကန်တက်ကီပြည်နယ်မှာရှိတဲ့မေဖီမျိုးကအလုတ်သမား130လောက်အလုတ်လုတ်ကင်နေတဲ့ဖျောင်းနိုင်ဆဲ့ုံမှာလူ90ထက်မနည်းသေဆုံးသွားခဲ့ပြီးတော့သေဆုံးသူအရေအတွက်တိုးလာလိမ့်မယ်လို့ခန့်မှန်းထားကြောင်းကိုလည်းအုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်ပြည်နယ်အုပ်ချုပ်ရေးမှူးကတော့အရေးပေါ်အခြေအနေကြေညာလိုက်ပြီးတော့ပြည်နယ်အရန်တပ်ဖွဲ့နေတဲ့ရဲတွေကိုတာဝန်ပေးထားပါတယ်လေဆင်နှမောင်းဒဏ်ခံခဲ့ရတဲ့တနက်စီပြည်နယ်မှာအနည်းဆုံး3ဦးထက်မနည်းသေဆုံးပြီးတော့ Illinois ပြည်နယ်မှာတော့2ဦးသေဆုံးပြီး2ဦးဒဏ်ရာရပါတယ်။ Missouri မှာတော့2ဦးသေဆုံးပြီး2ဦးဒဏ်ရာရပါတယ်။ Arkansas ပြည်နယ်မှာတော့2ဦးသေဆုံးပြီး5ဦးဒဏ်ရာခဲ့ကြကြောင်းဒေသဆိုင်ရာအာဏာပိုင်တွေကပြောဆိုထားပါတယ်။သမ္မတ Joe Biden ကတော့လေဆင်နှမောင်းဒဏ်သင့်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အစိုးရကတင်ပြချက်တွေရသိရှိထားပြီးဖြစ်ကြောင်းနဲ့ကဲဆဲရှာဖွေရေးနဲ့ကူညီပေးကိစ္စတွေကိုအစိုးရတာဝန်ရှိသူတွေနဲ့ပြည်နယ်အုပ်ချုပ်ရေးမှူးတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းသူ့ရဲ့ Twitter စာမျက်နှာမှာစနေနေ့ကဖော်ပြထားပါတယ်
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ဒေသမှာပိုလီယိုအကျော်တွေကာကွယ်ဆေးထိုးနှံပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုအဆောက်အအုံဖြစ်လိုက်ပါသွားတဲ့ရဲတပ်ဖွဲ့တွေကိုစစ်သွေးကြွတွေတိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်တဦးသေးတဦးပြင်းထန်ထဏ်ရာရကြောင်းအာနာဘိုင်နီစရီနီကပြောပါရယ်အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ခိုင်ဘာပခ်တွန်ခွာပြည်နယ်ကဝေးလံခေါင်ပြားတဲ့တန့်ခိုင်မှာတိုက်ခိုက်ခံရတယ်လို့လည်းပြည်နယ်ဆိုရပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်ပါကစ္စတန်နိုင်ငံကကလေး6သန်းခွဲကိုပိုလီယိုကာကွယ်ဆေးထိုးမဲ့9ရက်ကြာအစီအစဉ်ဖြစ်ကျန်းမာရေးဝန်ထမ်းတွေစစ်ထိုးဖို့သွားတိုက်ခိုက်ခံရတာပါမော်တော်ဆိုင်ကယ်စီးလာတဲ့တနတ်သမားတွေကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာကြောင့်ကျန်းမာရေးဝန်ထမ်းတွေကတော့အထိခိုက်မရှိခဲ့ကြဘူးလို့လည်းဒေသခံရဲတပ်ဖွဲ့ဝင်တွေနဲ့ကိုယ်တိုင်တွေ့သူတွေကသတင်းတောက်တွေကိုပြောပါရယ်ပါကစ္စတန်တာလီဘန်အဖွဲ့ဖြစ်တဲ့လူသီများတဲ့ TPP ဖွဲ့ကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်နေကြေညာထားပါရယ
်လေပြားနိုင်ငံမှာဒီဇင်ဘာလ24ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်အရေးခံမဲ့သမရလောင်းကိုယ်စလဲစီရင်ကိုဥပဒေဆိုင်ရာပြဿနာတချို့ဖြစ်ရှင်းပြီးမှသာထုတ်ပြန်သွားမယ်လို့လေပြားရွေးကောက်ပွဲကော်မရှင်ကစနေနေ့မှာပြောဆိုလိုက်ပါတယ်ဒီရွေးကောက်ပွဲကိစ္စမှာပါဝင်ပတ်သက်နေတဲ့လေပြားနဲ့နိုင်ငံတကာခေါင်းဆောင်အများစုကတော့ရွေးကောက်ပွဲကိုစီစဉ်ထားတဲ့ရက်မှာပြင်းပြအောင်ကျင်းပဖို့လူသိရှင်ကြားတိုက်တွန်းနေပေမဲ့နိုင်ငံရေးသမားတွေသုံးသပ်သူတွေနဲ့တန်တမာတွေကတော့ဒီလိုလှုပ်ဆောင်ဖို့အလွန်ခံခဲလိမ့်မယ်လို့ခန့်မှန်းပြောဆိုပါတယ်နောက်နေ့တန်းကြောင်မှုတွေဟာလေပြားနိုင်ငံမှာကျဲကျဲပြန့်ပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလမ်းချော်သွားစေနိုင်တယ်လို့စီးမြဲဥပဒေသားတွေဒါမှမဟုတ်ပါဝင်အရွေးခံမဲ့သမရလောင်းစီးရင်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသဘောတူညီချက်တွေမရှိဘဲဒီအငင်းပွားပွဲရွေးကောက်ပွဲကိုကျင်းပမယ်ဆိုရင်တော့တည်ငြိမ်မှုကိုထိခိုက်နိုင်တဲ့အလားအလာတွေရှိကြောင်းသုံးသပ်ပြောဆိုပါတယ်
Omicron COVID ပိုးသစ်ကူးစက်တဲ့နိုင်ငံတွေထပ်တိုးလာနေချိန်မှာပဲယောဂပိုးသစ်ကိုကာကွယ်နိုင်မဲ့နီးလန်းသစ်တွေနဲ့ပတ်သက်လို့သုတေသနလေ့လာချက်တွေလည်းထွက်ပေါ်လာနေပါတယ်။စနေနေ့မှာပဲပြည်ပကရောက်လာသူ၃ယောက်မှာ Omicron ပိုးကူးစက်မှုတွေ့တဲ့အကြောင်းထိုင်ဝမ်ကျွန်းတောင်ဝင်ရှိသူတွေအတည်ပြုလိုက်တာပါ။ American Britain နဲ့ Africa တိုက်တောင်ပိုင်းနိုင်ငံတို့ခုဖြစ်တဲ့ Eswatini ကရောက်လာသူ၃ဦးမှာယောဂပိုးတွေ့ရှိတာဖြစ်တဲ့အကြောင်းထိုင်ဝမ်ကူးစက်ယောဂပိုးဌာနကသတင်းထုတ်ပြန်ထားပါတယ်။ထိုင်ဝမ်ကိုပြည်ပကလာသူတွေအားလုံးကိုကိုဗစ်ယောဂပိုးရှိမရှိစစ်ဆေးရာကယောဂပိုးသစ်ကူးစက်မှုကိုတွေ့တာဖြစ်ပြီးသတင်းနှစ်ပတ်ကြာတည်ထောင်ခွဲနေထိုင်ကြရမှာပါ။တူရကီနိုင်ငံမှာလည်း Omicron COVID ပိုးကူးစက်ခံရသူ၆ဦးကိုကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာပဲအတည်ပြုလိုက်ပါတယ်။တူရကီနိုင်ငံကလူကြီးအများဆုံးဖြစ်တဲ့အစ္စတန်ဘူမြို့မှာ2ဦးနိုင်ငံအနောက်ပိုင်းကအစ်စမီယာမြို့မှာ9ဦးစုစုပေါင်း6ဦးအိုမီကရွန်ကူးစက်ခံထားတဲ့အကြောင်းနဲ့ကူးစက်ခံရသူတွေဟာဆေးရုံတင်ကုသရလောက်ယောဂပြင်းထန်မှုမရှိဘူးလို့လည်းနိုင်ငံပိုင်အနာဒိုလူသတင်းကဖော်ပြခဲ့တာပါတချိန်တည်းမှာပဲ Pfizer နဲ့ BioNTech ကုမ္ပဏီတွေပူးတွဲထုတ်လုပ်ထားတဲ့ COVID ယောဂကာကွယ်ဆေး3လုံးထုတ်ပြသူတွေဟာ Omicron COVID ပိုးကိုကာကွယ်နိုင်စွမ်းရှိတာတွေ့ရတဲ့အကြောင်းအစ္စရေးနိုင်ငံကသုတေသီစနေနေ့မှာပဲပြောဆိုခဲ့ကြပါတယ်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစွန်မှုကျော်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးခဲ့တာပါရှင်အခုတော့အပတ်စဉ်ခဏတွေနဲ့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါမြန်မာဆင်အနာတိတ်မှုအရေးကိုလည်းဆွေးနွေးမယ်လို့ပြောထားတဲ့ G7 နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ပထမဆုံးအကြိမ်ဖြစ်တက်ရောက်ဖို့ရှိပါတယ်စနေနေ့ကစတင်ကျင်းပနေတဲ့ G7 နိုင်ငံခြားရေးဝန်ကြီးများရဲ့ဗြိတိန်နိုင်ငံလီဗာပူးမှာကျင်းပတဲ့ဆွေးနွေးပွဲမှာတော့အာဏာရှင်အစိုးရစနစ်တွေကိုစီးလုံးညီညွတ်စွာတိုက်ဖျက်ရေးဗြိတိန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်။နားဆင်ကြပါရှင်။ဗြိတိန်နိုင်ငံလီဗာပူးမှာစနေနေ့ကစတင်လိုက်တဲ့စီးပွားရေးအင်အားကြီး9နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်လည်းတက်ရောက်ခဲ့ပြီးဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်ထရပ်ကတော့အာဏာရှင်အစိုးရတွေကိုတိုက်ဖျက်ရေးမှာစီးလုံးညီညွတ်ရေးအတွက်တိုက်တွန်းသွားပါတယ်။ယူကရိန်းနယ်စပ်မှာရုရှားဘက်ကစစ်ရင်အားတိုးမြှင့်တိစောင့်နေမှုအီရန်ရဲ့နျူကလ িয়ার ရည်မှန်းချက်တွေကိုထိန်းချုပ်ရေးနဲ့မြန်မာနိုင်ငံမှာဆီယနာသိမ်းမှုအရေးဖြည့်ရှင်းဆောင်ရွက်ရေးတို့ကိုဆွေးနွေးကြမယ် G7 ကမ္ဘာအချမ်းသာဆုံးဒီမိုကရေစီနိုင်ငံကြီးတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးပွဲမှာဗြိတိန်နိုင်ငံခြားရေးဝန်ကြီးကအခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ
် And we need to come together strongly to stand up to aggressors
လူ့လမ်းမှုနဲ့ဒီမိုကရေစီကိုကန့်သတ်ထိန်းချုပ်ရေးကြိုးစားနေကြတဲ့တိုက်ခိုက်သူတွေကိုအထူးတကားခိုင်ခိုင်မာမာရပ်တည်ရင်ဆိုင်ချဖို့လိုအပ်ပါတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့နှစ်ရက်ကြာအစည်းအဝေးကိုစတင်တဲ့စနေနေ့မှာဗြိတိန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုပေးမယ်လေနိုင်ငံတွေကိုတော့နာမည်တက်ပြီးရည်ညွှန်းပြောဆိုတာမရှိပါဘူး G7 နိုင်ငံခြားရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ဖို့အာဆီယံကိုဗြိတိန်ဘက်ကဖိတ်ကြားထားကြောင်းလူကိုယ်တိုင်တက်ရောက်မဲ့ဆွေးနွေးပွဲကိုမြန်မာစစ်ကောင်စီကိုဗြိတိန်ဘက်ကဖိတ်ကြားမထားကြောင်းဗြိတိန်ရဲ့အာရှဆိုင်ရာဝန်ကြီးအမန်ဒါမီလင်းကအောက်တိုဘာလ19ရက်နေ့မှာစာနဲ့ရေးသားဖြေဆိုခဲ့တာပါဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကအွန်လိုင်းကနေတက်ရောက်လာနိုင်တယ်လို့လဲမြန်မာရေလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ဘက်ကထောက်ပြပါဗျ။ဗြိတိန်နိုင်ငံလစ်ဗာပူးမှာကျင်းပနေတဲ့ G7 နိုင်ငံခြားရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးများအစည်းအဝေးကိုအာဆီယံနိုင်ငံတွေတက်ရောက်တာပထမဆုံးအချိန်လည်းဖြစ်ပါတယ်။အာဆီယံရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကတော့မကြာခင်တုန်းကပဲမြန်မာစစ်ကောင်စီကခန့်ထားတဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တို့တွေ့ဆုံခဲ့ကြတာပါဝန်ကြီးချုပ်ဟွန်ဆန်ကမြန်မာနိုင်ငံကိုသွားမယ်လို့လည်းပြောထားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ပြီးမူလအခြေအနေပြန်ရောက်ဖို့တခုတည်းသောနီလန်ကတပ်ဆိုင်သူတွေကြားဆွေးနွေးညှိနှိုင်းမှုနဲ့ရင်ကြားစေရေးဖြစ်ပြီးတနည်းနည်းနဲ့စတင်ဆောင်ရွက်ရမယ်လို့စနေနေ့မှာပဲမြန်မာဆိုင်ရာကမ္ဘောဒီးယားတန်ယုံရဲ့လူမှုကွန်ရက် Facebook မှာပြောဆိုထားပါတယ်ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်ကိုတောက်ချာနေခခိတ္တသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဌာနအကြံပေးပုဂ္ဂိုလ်ဒဲရက်ရှိုလက်ကတော့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံအနေနဲ့မြန်မာဆရာနာသိန်းကောင်စီကိုအလျှော့ပေးလက်ရောတာမျိုးမလုပ်ဖို့တိုက်တွန်းခဲ့ပါတယ်။ဘလို့ထိတွေ့ဆက်ဆံမှုမျိုးမဆိုစစ်ကောင်စီကိုလက်ရောယုံလောက်မဟုတ်ဘဲတကယ်တမ်းရလက်ထွက်ဖို့မျှော်လင့်တယ်လို့အကြံပေးပုဂ္ဂိုလ်ရှိုလက်ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့ဒီဇင်ဘာလ9ရက်နေ့ကနေ18ရက်နေ့အထိခီးစဉ်အတွင်းမှာတော့အင်ဒိုနီးရှား၊မလေးရှား၊ထိုင်းနဲ့ဟာဝိုင်ယီတို့ကိုတွားရောက်မှာဖြစ်ပြီးအရှေ့တောင်အာရှနိုင်ငံများအသင်းဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့လူချင်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။လာမယ့်သတင်းပတ်အတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာခီးစဉ်အတွင်းမှာအင်ဒိုပစိဖိတ်ဒေသရဲ့အရေးပါမှုနဲ့အမေရိကန်နဲ့အင်ဒိုနီးရှားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုအရေးပါမှုတို့ကိုအလေးထားပြောဆိုဖို့ရှိပါတယ်။ဒီနောက်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကမလေးရှားနဲ့ထိုင်းနိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။ခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံတွင်းမှာပို့ပြီးတော့ဆိုးရွားလာနေတဲ့ပဋိပက္ခတွေအရေးဝန်ကြီးဘလင်ကင်ဆွေးနွေးမယ်အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။VOA မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေမနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်မြန်မာနိုင်ငံမှာစံကယ်စည်းကြရာမှာအမျိုးသားဖြစ်မှုအမျိုးသမီးဖြစ်မှုပေါ်မူတည်ပြီးစီးနိုင်မဲ့အရေးအတွက်ကိုကန့်တတ်တဲ့ဒေသနဲ့အမိန့်တွေအကြောင်းစူးစီးတင်ပြထားတဲ့အပတ်စဉ်အစီအစဉ်တစ်ခုကိုတင်ပြပေးပါမယ်။တို့အတန်အစီအစဉ်ကိုနားဆင်ပါရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်သားတွေကစိုင်းကဲနှစ်ယောက်စီးအမျိုးသားတွေကိုပြစ်ခတ်ဖမ်းဆီးဖို့အတွက်မြန်မာနိုင်ငံကမြို့နယ်အုပ်ချုပ်ရေးမှူးတချို့ကဒေသန္တရအမိန့်ထုတ်ထားပါတယ်ဖောက်ခွဲမှုတွေကိုတားဆီးဖို့အတွက်ထုတ်ပြန်လိုက်တဲ့အဲ့ဒီအမိန့်ဟာဆိုရင်လွတ်လပ်စွာသွာလာခွင့်ကိုပိတ်ပင်လိုက်သလိုဖြစ်နေတဲ့အပြင်နိုင်ငံရဲ့ဒီဇယ်ဥပဒေနဲ့လည်းမညီပါဘူးဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။အဝနေလို့ပြန်လာတာလို့ပြောတဲ့ကြီးကုန်းကကြီးကုန်းကဘာအဲ့ဒီပြစ်ခံနေလို့အဲ့လိုပြန်လာတာကိုသူတို့ကငင်းလို့နေမှာပေါ့ဗျာ లైట్ ပစ်တာဟိုနောက်ကလူကြည့်ရအဲခင်မွန်ဒီပေါ်လုံးဝင်းနဲ့ကြတော့ထိရပေါ့ပြီးတော့ရှေ့ကနေတော့လွတ်သွားတယ်နောက်ကနေကြတော့တခါလဲအဲမှာလှိပ်ပြီးတော့ကားပေါ်တင်သွားတယ်လို့ပြောနေကြနောက်ပြီးကြတော့အဲဒီမှန်တဲ့လူအိမ်ကိုလည်းလာရှာတယ်လို့ပြောနေက
ြသူနေတဲ့မြို့မှာဖြစ်ခဲ့တဲ့တနက်နေ့ပြစ်ဒဏ်ခံခဲ့ရတဲ့အကြောင်းကိုစကိုင်းတိုင်းကဒေသခံတအုပ်ကပြောပြနေတာဖြစ်ပါတယ်ဒီဖြစ်ရဟာ November 20ရက်နေ့ကဖြစ်ခဲ့တာပါဆိုင်ကယ်စီးလာတဲ့အမျိုးသားနှစ်ဦးကိုစကိုင်းတိုင်းချောင်းဦးမြို့နယ်မှာစစ်သားတွေကပြစ်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီလိုအပြစ်ခံရလို့ဆိုင်ကယ်နောက်ကထိုင်စီးလာသူဟာနေရာမှာတင်တည်ဆုံးသွားတယ်လို့ဒေသခံတဦးကပြောပြပါတယ်။သူတို့နှစ်ဦးဟာမြို့ပေါ်ကိုနေ့စဉ်အလုပ်သွားနေသူတွေဖြစ်ပြီး အလုကရွာကိုအပြန်မှာစစ်ကောင်စီတပ်ဖွဲ့တွေကစစ်ဆေးဖို့အကြောင်းမြင်ရမှာဆိုင်ကယ်မရက်ပေးတဲ့အတွက်အပြစ်ခံရတာလို့ဆိုပါတယ်ဆိုင်ကယ်ကိုအမျိုးသားနှစ်ယောက်စီးလာရင်ပြစ်ခတ်ဖမ်းဆီးမယ်ဆိုတဲ့ဒေသန္တရအမိတ်တွေကိုမြို့နယ်အုပ်ချုပ်ရေးမှူးတွေကတိုင်းဒေသကြီးနယ်ပြည်နယ်တချို့မှာထုတ်ပြန်ခဲ့ပါတယ်ထွေအုပ်ရုံတွေဆိုတာကလည်းစစ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိနေရဖြစ်ပါတယ်ဒီဆိုင်ကယ်နဲ့ပတ်သက်တဲ့ကြေညာချက်ဟာစိုးရိမ်ထိတ်လန့်မှုမရှိပဲနိုင်ငံတွင်လွတ်လွတ်လပ်လပ်သွားလာခွင့်ဆိုတဲ့မြန်မာနိုင်ငံသားတွေရဲ့လူအခွင့်အရေးကိုချိုးဖောက်နေပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့တည်ဆဲဥပဒေမှာလည်းဒီလိုမျိုးခရီးသည်တင်ပြီးဆိုက်ကဲမစီရလို့တားမြစ်ချတာမျိုးမရှိပါဘူး။အသက်ထုတ်ပြန်လိုက်တဲ့စီကံမှာအမျိုးသားနှစ်ဦးဆိုက်ကဲစီရကိုလုံးဝပိတ်ပင်ထားပါတယ်။အမျိုးသမီးနောက်ကအမျိုးသားလိုက်စီးဖို့ကိုလည်းတားမြစ်ချပါသေးတယ်။အမျိုးသားမောင်းနေတဲ့နောက်မှာတော့အမျိုးသမီးလိုက်ပါစီးနေနိုင်တယ်လို့အမျိုးသမီးနှစ်ယောက်အတူတူစီးနိုင်ပါတယ်။သမတ်ချတဲ့အတိုင်းမလိုက်နိုင်ရင်တော့အမေအမြတ်မရှိပဲပြစ်ခတ်သွားမယ်လို့နိုဝင်ဘာလ18ရက်နေ့ကလေးကတချို့မြို့နယ်တွေမှာကြေညာထားတာပါ18ရက
်ဆက်လာ2018ရဲ့နောက်ပိုင်းဒီကြီးကများဟောက်ဖြစ်ပါကပြစ်ခတ်ဖမ်းဆီးဖြစ်ကြောင်းအကြည့်ဘူးကြေညာအ
ပ်ဒီထုတ်ပြန်မှုရာအစပိုင်းမှာတော့ကောလာဟာလာလို့ပြန်နှံ့ခဲ့ပြီမယ်အခုတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းတနင်္သာရီတိုင်းနဲ့မွန်ပြည်နယ်ကမြို့နယ်တချို့မှာအဲ့ဒီအမေအကြိုင်စစ်ကောင်စီကကြားမြင့်နေတယ်လို့သတင်းတွေမှာဖော်ပြထားတာတွေ့ရပါတယ်။ချောင်းဦးမြို့နယ်အချုပ်ချွေအုပ်ချုပ်ရေးဦးစီးဌာနကထုတ်ပြန်ခဲ့တဲ့စိုက်ကယ်စီးနှင်းမှုနဲ့ပတ်သက်တဲ့ဒေသန္တရအမိတ်ကတော့ပို့တင်းကျပ်ပါတယ်။စိုက်ကယ်တစီးကိုလူတဦးသာစီးနှင်းရမယ်လို့ပြောထားတာပါ။သူတို့ဒေသကတားမြစ်ချက်တွေနဲ့ပတ်သက်လို့အမည်မဖော်လို့သူဒေသခံတဦးနဲ့လည်းဒိုးတန်ကစကားပြောဖြစ်ခဲ့ပါတယ်။
သူတို့ကအခုတည်းကသူတို့ပါဇက်ကဥပဒေဖြစ်နေတာဟုတ်ဗျကျွန်တော်တို့ကဘာမှပြောခွင့်လည်းရှိမှာမရှိပါဗျကျွန်တော်တို့မကျင်တဲ့လေမကျင်တဲ့အတိုင်းပဲနေရမှာပဲလေကျွန်တော်တို့ကမှဘာမှမအားလည်းမရှိပါဝါလည်းမရှိဘူးလေ
ကျမရဲ့မကောင်းတဲ့ကိုမမကိုမကွေးတိုင်းအရှိတ်ချန်ချေးရွာတစ်ခုကနေမကွေးမြို့ထဲကိုဆေးခန်းပြဖို့အတွက်သူရောက်ပါကစိုက်ကဲပေါ်တင်မောင်းလာချိန်မှာလဲမကွေးမျိုးအရှိတ်မျိုးအဝင်စစ်စေးရေးခိမ့်မှာစစ်တပ်နဲ့ရဲကတားဆီးစစ်ဆေးခဲ့ပါတယ်။ဆိုင်ကယ်ကိုအမျိုးသားနှစ်ယောက်စီးလာတဲ့အတွက်တားဆီးရဖြစ်ပြီးပညာပေးတဲ့အနေနဲ့နေတဝက်ကြာစစ်စေးရေးခိမ့်မှာထိုင်ခိုင်းခဲ့တယ်လို့ကိုမမောင်ကပြောပါတယ်။သူ့ရဲ့လုံခြုံရေးအခြေအနေကြောင့်အတန်ဖိုင်ကိုတော့အသုံးပြုခွင့်မပေးထားပါဘူး။ဒီဖြစ်စဉ်ကိုကြည့်မယ်ဆိုရင်ဆိုင်ကယ်နဲ့ပတ်သက်တဲ့တားမြစ်ချက်ဟာကျန်းမာရေးအခက်အခဲဖြစ်သူတွေဆိုင်ကယ်ကိုမျှတုံနေရသူတွေနဲ့မျိုးနယ်တွင်ကိုဆိုင်ကယ်မောင်းပို့ပေးဖို့အကူလိုအပ်နေသူတွေအတွက်အခက်အခဲများစွာဖြစ်နိုင်တယ်ဆိုတာကိုမိမောင်းထိုးပြနေပါတယ်။စကိုင်းတိုင်းအတွင်းမှာဖြစ်နေတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဒေသခံတဦးကအခုလိုဆိုပါတယ
်။မွာမျိုးပေါ်အလုံသွားလုပ်တဲ့ကျွန်တော်ပုံမှန်လူရန်းသားတွေအဲယူသွားလုပ်ရတဲ့လူတွေအတွက်တော့ထိခိုက်တာပေါ့ဗျာ။ဒီဆိုင်ကယ်တော့အနိုင်တိုင်းဟိုဟာလုပ်တဲ့ဟာတွေမရှိတဲ့လူတွေလို့ဆိုရင်အတော့ခက်ခက်ခဲတာပေါ့ဗျာ။ဒီကြားထဲကစီဖို့စီရတန်းစီရလည်းတက်တယ်ဗျာ။ဟိုကအမနေရာကိုတည်သွားရင်အခုကတရားတည်ဆိုစီဖို့လည်းပုံပုံနေတာဆိုင်ကမရှိတဲ့လူတွေနဲ့အတော်ကိုဖန်ဆင်းခဲ့တယ်ဗျအဲ့လိုကိုတော်တော်လေးဆိုးပါတယ
်ဒီဒေသန္တရအမိတ်နဲ့တားမြစ်တာဟာဒေသခံတွေရဲ့သွာလာရေးအပြင်ကိုကျော်ကျော်တို့လိုစိုက်ကယ်ကယ်ရီဆွဲတဲ့သူတွေရဲ့အသက်မွေးဝမ်းကြောင်းကိုလည်းကြီးမားတဲ့အခက်အခဲဖြစ်ပေါ်စေခဲ့ပါတယ်စိုက်ကယ်နောက်မှာအမျိုးသားမတင်ရဘူးဆိုတဲ့အတွက်ဈေးဥမပေါက်တဲ့နေရက်တွေလည်းရှိလာခဲ့တယ်လို့ကိုကျော်ကျော်ကညီးကြွားပြောဆိုပါတယ
်ယောက်ျားလေးကလာမှားလေကွန်မလိုက်ရတော့ဘူးလေကျွန်တော်တို့ဘာလို့ဆိုတော့ကိုရမှာဥမာပေါ့ဗျာ5-6တော့အဲ့လောက်ပဲရမယ်စိတ်ဆောက်ဒါပေမဲ့ဥမာလက်တူဒီဖြစ်တဲ့ချင်းကသူတို့ဖြစ်သေးရယ်ဒါမျိုးစီရဘူးစီရတတ်မှချက်နားမလဲဘူးလားဗာညာနဲ့အရစ်ခံရင်ကျွန်တော်တို့ကမတန်ဘူးပေါ့နော်5-6တော့ရတယ်နဲ့ကျွန်တော်တို့ဆိုပြောရမလဲစိတ်ပိုင်းဆိုင်ရာရောဒီအပြင်ရောပိုင်းဆိုင်ရာရောဖြည့်ရှင်းရတာစိတ်
ဒီလိုအခက်အခဲမျိုးစုံဖြစ်စေတဲ့ထုတ်ပြန်ချက်ထွက်လာပြီးရဲ့နောက်မှာတော့ဆိုက်ကယ်တစီးရဲစီးလာတဲ့အမျိုးသားနှစ်ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကထိုးကျိတ်သတိပေးရတွေရိုက်နှက်တာတွေဒဏ်ကြေးတောင်းရမှာမပေးနိုင်တဲ့အကျွတ်ဖမ်းဆီးသွားတာတွေပြုလုပ်လာတာရှိရဲလို့သတင်းမီဒီယာတွေရဲ့ဖော်ပြချက်အရသိရပါတယ်ပြည်သူတွေကတော့စစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေငွေညှစ်တောင်းခံမှုအကျွတ်နီလန်းတစ်ခုလိုဖြစ်လာတယ်လို့ဝေဖန်ပြောဆိုနေတာရှိပါတယ်ဒါအပြင်ရွှေဘိုမြို့နယ်မှာလည်းအမျိုးသားနှစ်ယောက်စီးလာတဲ့ဆိုက်ကယ်ကိုပြစ်ခတ်မှုကြောင့်နိုဝင်ဘာလတတိယပတ်အကျဉ်းကအသက်23နှစ်အရွယ်အမျိုးသားတေဆုံးခဲ့ရပါတယ်။ဆက်လက်ပြီးနိုဝင်ဘာလတတိယပတ်အကျဉ်းမှာပဲမိချီလာမြို့မှာလည်း ဆိုင်ကယ်ကို2ယောက်စီရဲ့အခါပြစ်ခတ်ဖမ်းဆီးရာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းအထူးကိမရှိလွတ်မြောက်သွားတယ်လို့မီဒီယာတွေမှာရေးသားထားတာတွေ့ရပါတယ်။အဲ့ဒီဖြစ်စဉ်အကြောင်းအရာတွေနဲ့ပတ်သက်ပြီးစစ်ကောင်စီကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းပေမဲ့ဖုံးလက်ခံဖြေကြားခြင်းမရှိပါဘူး။ပောက်ကွဲမှုတွေအပြင်ပြည်သူနဲ့စစ်တပ်အကြားပြဿနာတွေမကြာခဏဖြစ်လေရှိရဲ့ရန်ကုန်မြို့လှန်တရာဒေသခံကိုတက်အောင်ကတော့ဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပြပါတယ်
။အာနာမင်းကြီးနောက်ပိုင်းကျွန်တော်တို့ဒီဘုံပောက်ကွဲမှုတွေစတင်လာတဲ့အခါကျတော့ဦးငယ်သူ့မှာကျတော့ဒီစစ်ကားပေါ်ကိုဘုံကြီးပြစ်တင်သွားတဲ့အခါကျတော့အင်္ဂယ်ကြီးအဓိကအတုံးကြီးကြားများတယ်။အဲဒီတော့အဲ့လိုမျိုးများလာတဲ့နောက်ပိုင်းမှာကျတော့ဒီလိုမျိုးသူအစားတော့သူစစ်သားတွေစံစကားတွေနဲ့ကြားရရပေါ့နော်နောက်ပိုင်းမှာကြတော့သူတို့ဒီညာနဲ့မလုံတော့တော့ဆိုတော့ဆီညာနဲ့တွေ့ရတယ်အဲကြောင့်မလို့သူဒီဆိုင်ကယ်မစီးရဆိုတဲ့အဆိုအရမျိုးကြီးသူတို့ဒီသူလုပလိုက်ကြလို့ရတယ်ခင်ဗျာ
ရန်ကုန်မြို့မှာတော့စီပင်နေနေမိတ်ပြင်ပနေရာတွေဖြစ်တဲ့လှိုင်သာယာမော်ဘီတောင်တကုံစရဲ့မြို့အစွန်ဘက်တွေကိုအရင်ကဆိုင်ကယ်စီးနှင်းခွင့်ပေးခဲ့ပေမဲ့ဆရာနာသိမ်းပြီးနောက်မှာတော့ကန့်သတ်မှုတွေရှိလာပြီးအခုဆိုရင်ဆိုင်ကယ်စီးနှင်းသူတွေကိုပါဖမ်းဆီးအရေးယူရာတွေနေ့စဉ်ရှိလာပြီးလို့သူကဆိုပါတယ်။ဒါအပြင်ဆိုင်ကယ်ကယ်ရီသမားတွေကိုလည်းဖမ်းဆီးရာတွေရှိနေရကြောင်းသုံးဘိန်းပုံစံပြောင်းပြီးစီးပွားရေးလုပ်နေကြရတာတွေရှိလာတယ်လို့ကိုတက်အောင်ကချက်လောင်းပြောဆိုပါတယ်။အခုလိုလူအခွင့်ရေးချိုးဖောက်တဲ့ဒေသန္တရအမိတ်တွေထုတ်ပြန်တာဟာပြည်သူတွေကိုတော်တော်လေးနစ်နာစေရလို့မန္တလေးမြို့ကလူအခွင့်ရေးရှိနေတဲ့ဦးကလည်းသုံးသပ်ပြောဆိုထားပါတယ်။
အမှန်တရားတော့မလို့ဗျမလို့ဆိုတာကဥပါပြောမှဆိုရင်သူတို့ကထင်တော့ဗျာကဲယောက်ျားလေးတယောက်ရှိမယ်ပြစ်ခတ်သွားမယ်လို့ဟိုဘုံနဲ့ပြစ်မယ်လို့လက်ပြဘုံနဲ့ပြစ်မယ်လို့သူတို့ကယူဆလို့ဒီလိုအမေကိုထုတ်ခဲ့တယ်ဟုတ်ပြီအဲ့ဒါဆိုကျွန်တော်ကဲမင်းဒီအိုးဝယ်တယ်ရောကျွန်တော်ကပြစ်လို့မရဘူးလားဥပါတစ်ခုပဲကျွန်တော်ပြောတာပေါ့ဒါကလူခွင့်ရေးချိုးဖောက်တာပြည်သူတွေကတော့နင်းနာတာပေါ့
မကွေးမျိုးကကိုကျော်ကျော်ကတော့ဒီထက်အခြေအနေဆိုးရွားလာမယ်ဆိုရင်အခြားအလုပ်တစ်ခုကိုပြောင်းဖို့စဉ်းစားနေရပြီလို့ပြောပါတယ်ဒါပေမဲ့နိုင်ငံရေးအခြေအနေတွေကြောင့်ပြောင်းလဲဖို့ဆိုတာလည်းမလွယ်ကူတဲ့အတွက်ဒီအမိန့်နဲ့ပတ်သက်ပြီးပြန်လည်စဉ်းစားစီရင်တယ်လို့ကိုကျော်ကျော်ကတောင်းဆိုပါတယ်
။အာဝန်ကြီးဒီအပိုင်းကိုပဲဥပဒေသွားမှာပေါ့လေနော်။ဘာလို့ဒီလိုခုပုံစံနဲ့ဆိုရင်ကလုံးဝအဆင်မပြေဘူးကျွန်တော်တို့ဒီဓမ္မကြီးပြောတာပေါ့နော်။ဒီကြားနှစ်ယောက်ရှိရတယ်ဆိုတော့ဟာလေးတော့အနည်းဆုံးလူချင်းကြီးရပေါ့။ဒီဒီကနေကအမိန့်ထုတ်ထားတယ်ဆိုရင်လည်း
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုထည့်သွင်းသုံးပြုမှထားပါဘူး။ဒိုးအတန်ဘတ်စင်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ 10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ 9:00 နာရီတွင်းမှလည်းနှာစင်နိုင်ပါတယ်။ဒီစီစဉ်ကိုအလှူရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်စီစဉ်ကိုနှာစင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
American Dan ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာဝိုင်း Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/ VOABURMESE ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabermis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါတော်ရရှိများရှင် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ12ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြချက်ကိုလည်းနှာစင်ချရပါမယ်။အခုရေဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကဘာအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့ဟာကဘာလူ့ခွင့်ရေးနေ့ဖြစ်ပါတယ်။ဒုတိယကဘာစစ်အပေးဖက်စစ်နာဇီထွေချဆုံးသွားပြီးတဲ့နောက်ကုလသမဂ္ဂအထွေထွေညီလာခံကြီးကနေလူသားကုန်သိက္ခာကိုလေးစားတဲ့ကမ္ဘာကြီးထူထောင်နိုင်ရေးအတွက်ကမ္ဘာလူ့ခွင့်ရေးကြီးညာစရန်းကြီးကိုထုတ်ပြန်ခဲ့ပါတယ်။ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကမ္ဘာအစီအစဉ်မှာအမေရိကန်နိုင်ငံကာလ်တန်ကောလိပ်ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာရေးရာဌာနပါမောက္ခဦးထွန်းမြင့်နဲ့ဦးတင်မောင်တန်းတို့ကလူ့ခွင့်ရေးနဲ့မြန်မာနိုင်ငံကိုဆက်ဆက်ဆွေးနွေးထားပါတယ်။နားဆင်ကြရအောင်ပါရှင်။
ဟုတ်ကဲ့မင်္ဂလာပါဦးတမောင်ကျန်
။ဟုတ်ကဲ့မင်္ဂလာပါကိုရမင်းဒီဇင်ဘာလ10ရက်နေ့ဟာလူခွင့်ရေးနေ့ဒါကြောင့်မို့လို့လူခွင့်ရေးကိစ္စအကြောင်းကိုဆရာဦးထွန်းမြင့်နဲ့ဆွေးနွေးလို့ပါတယ်။ပထမဦးဆုံးတော့လူခွင့်ရေးရဲ့သဘောပြီးတော့ကမ္ဘာမှာလူခွင့်ရေးဘယ်လိုပေါ်ပေါက်ပြီးအရေးပါလာတယ်လဲဆိုတာကိုအရင်ဆုံးအကျဉ်းသဘောပေါ့နော်ဆရာကျွန်တော်တို့ပရိသတ်ကြီးကိုနည်းနည်းပြောပြပေးပါဦးမယ
်။ဒီဒုတိယကမ္ဘာအစ်စ်ပြီး1945ခုနှစ်အောက်တိုဘာလ24ရက်နေ့ကုလသမဂ္ဂစတင်တည်ထောင်ပြီးတစ်နှစ်အကြာလောက်မှာ1946ခုနှစ်ထဲမှာကမ္ဘာလုံးဆိုင်ရာလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ထိမ့်သိမ်းစောင့်ရှောက်တင့်နေဆိုတဲ့အမည်နဲ့လူ့ခွင့်ရေးကော်မရှင်ဆိုပြီးတော့တည်ထောင်ခဲ့တယ်။အဲ့ဒီကော်မရှင်ကိုဒီဥက္ကရာလုပ်ခဲ့တဲ့အမျိုးသမီးကတော့ဒါဖရန်ကလင်ဒီရိုးစဗတ်အမေရိကန်သမ္မတဟောင်းရဲ့အမျိုးသမီးပေါ့ဗျာ။အဲလနော်ရိုးစဗတ်ကနေဦးစီးပြီးတော့လုပ်ခဲ့တာဖြစ်တယ်။ပြင်သစ်ကအဖွဲ့ဝင်ပါတယ်တရုတ်ကအဖွဲ့ဝင်ပါတယ်လေဘနွန်ကအဖွဲ့ဝင်တွေပါတယ်ပြီးလို့ရှိရင်ကုလသမဂ္ဂကတချို့အဖွဲ့ဝင်တွေပါတယ်သူတို့ကိုယ်တိုင်ကဒီအဲ့ဒီကော်မရှင်မှာတစ်နှစ်ကျော်ကျော်နှစ်နှစ်နီးပါးလောက်အဲ့ drafting ပေါ့ဗျာအကြံဉာဏ်ကိုသူတို့ရေးဆွဲပြီးတော့1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာကုလသမဂ္ဂအထွေထွေညီလာခံကနေအတည်ပြုလိုက်တဲ့Universal Declaration of Human Rights ဆိုပြီးတော့ပေါ်လာတဲ့ဒီစာချုပ် brain ပေါ့ဗျာ
လူခွင့်ရေးလူခွင့်ရေးကျညာစာရန်ပေါ့ညကျွန်တော်
ဟုတ်ကဲ့အဲ့ကျညာစာရန်ပေါ်လာတယ်အဲ့ကျညာစာရန်ကိုနိုင်ငံတကာကအသိမှတ်ပြုအောင်နောက်ပြီးလို့ရှိရင်ကမ္ဘာလူသားတွေအနေနဲ့အသိမှတ်ပြုနိုင်အောင်ဆိုပြီးတော့ဒီအထိမ်းမှတ်တည့်ရက်အနေနဲ့ထားပြီးတော့ဒါဒီဇင်ဘာ10ရက်နေ့ဟာကမ္ဘာလူခွင့်ရေးနေ့လို့ဒီနေ့ရက်သမိုင်းနဲ့ပတ်သက်လို့အဲ့လောက်လို့ပြောလို့ရတယ်သို့တော့လူခွင့်ရေးဆိုတဲ့ဒီဒသနာကိုရေးနေတဲ့ philosopher တွေဟလာဒီဒသနာပညာရှင်တွေနိုင်ငံရေးသိက္ခာပညာရှင်တွေဥပဒေပညာရှင်တွေတို့ကျွန်တော်တို့1500ကျော်ဒီ international law ဆိုတဲ့ဒီဆိုင်ရာဥပဒေများပေါ်ပေါက်လာတဲ့အချိန်ကာလအထိကျွန်တော်တို့တွားကြည့်ရမှာဖြစ်တယ်
။ဟုတ်ပါတယ်။မြန်မာပြည်သူတွေဟာအဖိနှိတ်ခံနေကြတာနှစ်ပေါင်းများစွာကြာပါပြီ။ဒါကြောင့်လဲလွတ်လပ်ခွင့်နဲ့လွတ်ခွင့်ရေးပေါ်မှာအလုံးဝဒေါ်လာတန်ဖိုးထားကြတယ်လို့လို့ကျွန်တော်တို့ယူဆနိုင်ပါတယ်။ဒါပေမဲ့တိုင်းသားတွေနဲ့စစ်အစိုးရကတရားဝင်သတ်မှတ်ထားတဲ့ဒီတိုင်းသားလူမျိုးစည်းရင်ပေါ့နော်။အဲ့ဒီစည်းရင်ထဲမှာမပါတဲ့လူနည်းစုတွေအတွက်တော့မြန်မာတိုင်းသားတွေရဲ့လွတ်ခွင့်ရေးပေါ်တန်ဖိုးထားမှုဒါတန်ရာချိကြတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီလိုအကွာအဟရှိနေတဲ့ level တွေပေါ့။ဘာ level တွေမြန်မာနိုင်ငံမှာဖြစ်မလဲလို့ဟိုဆရာဦးထွန်းမြင့်ထင်ပါတယ်ခင်ဗျာ
။ကုလသမဂ္ဂဆိုင်ရာလူ့ခွင့်ရေးကြီးညာစာရန်ရတော်လကောင်2008သူတို့စစ်တပ်ကနေပြီးလက်ရှိလက်ခံထားသေးတဲ့သူတို့ကိုယ်တိုင်ရေးခဲ့တဲ့အခြေခံဥပဒေရတော်လကောင်ကြည့်မယ်ဆိုလို့ရှိရင်ခုနဥတည်မောင်တန်းပြောတဲ့မြန်မာပြည်သူတွေရဲ့ဒီလူ့ခွင့်ရေးဟာတော့ဖြင့်မတမ်းမကိုမရှိသလောက်ဒီခေါင်းပါနေတယ်ဆိုတာမှတ်ပါတယ်။ဘာလို့လဲဆိုလို့ရှိရင်ဒီသူတို့ရေးထားတဲ့ခန်းရှစ်နိုင်ငံသားများနဲ့နိုင်ငံသားများရဲ့အခြေခံအခွင့်အရေးများဆိုတော့သူတို့ရေးထားတာရှိတယ်ပုံမှန်ပေါင်း46ပုံမှန်လောက်ရှိတယ်အခုလောက်ရှိတယ်အဲ့ထဲမှာ ပုံမှန်အာတော်တော်များများကိုသူတို့ကိုယ်တိုင်ချိုးဖောက်နေတာတွေ့ရတယ်။ဒီဒီဆိုင်ရာဒီနိုင်ငံတကာလူခွင့်ရေးကျွန်တော်တို့ပညာစာတမ်းအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ပုံမှန်ပေါင်း30ရှိတယ်။ပုံမှန်ပေါင်း30တည်းက28ပုံမှန်ကိုလက်ရှိစစ်ကောင်စီကဖေဖော်ဝါရီ1ရက်နေ့ကနေစပြီးတော့ချိုးဖောက်ထားတာကျွန်တော်တို့တွေ့ရတယ်။အဲ့တော့ခုနှစ်ခုလောက်ထဲကကြံတဲ့ခုနှစ်ခုတည်းကတော့၅ခုလောက်ကအဲထိုးဖောက်လာမထိုးဖောက်လာဆိုကျွန်တော်တို့ညှင်းဆိုလို့ရတယ်။ဒါနဲ့28ခုကတော့တိတိကျကျကိုကျွန်တော်တို့ထိုးဖောက်ထားတာတွေ့ရတယ်။အဲ့တော့နိုင်ငံသားဖြစ်မှသာလူခွင့်ရေးဖြစ်ရရှိရမှာလား။ဒါမှမဟုတ်လူခွင့်ရေးဆိုတာလူသားလူဆိုတာနဲ့မွေးလာတာနဲ့ဘယ်နိုင်ငံမွေးမွေးဘယ်နေရာမွေးမွေးဘယ်ဘော်ဒါမှာမွေးမွေးလားမျက်စက်မှာမွေးမွေးဘယ်တော်ရမှာမွေးမွေးလူဖြစ်လာရင်လူခွင့်ရေးမရှိတယ်မလားဆိုတဲ့ဥစ္စာလည်းအရေးကြီးတယ်။ဒီကုလသမဂ္ဂရဲ့ခြေညာဇာတ်မ်းမှာကလူမှန်ရင်အဲ့ဒီအခွင့်အရေးတွေရှိရမယ်။ဘယ်နိုင်ငံသားဖြစ်ဖြစ်သူကအရင်မပါဘူးအကျုံးမပါဘူး။အဲ့တော့မြန်မာနိုင်ငံရဲ့မှာရှိတဲ့လူတွေမှန်မြအားလုံးဟာဒီအခွင့်အရေးကိုတန်းတူရှိရမယ်ဆိုတဲ့သဘောမျိုးနဲ့ကျွန်တော်တို့ဆွေးနွေးရမှာဖြစ်ပါတယ
်။ဟုတ်ကဲ့။ဆရာဦးထွန်းမြင့်ပြောသွားတဲ့ဒီနိုင်ငံသားနဲ့လူပေါ့နော်။နိုင်ငံသားအခွင့်အရေးနဲ့လူအခွင့်အရေးကလည်းရောထွေးပြီးပြောနေကြတာကိုကျွန်တော်တို့မကြာခဏမြန်မာနိုင်ငံမှာတွေ့ရပါတယ်။ဥပမာအဖြစ်ရိုဟင်ဂျာကိစ္စမှာဆိုလို့ရှိရင်နိုင်ငံတကာအသိုက်အဝန်းကပြောနေတာကလူခွင့်ရေးသဘောဖြစ်ပါတယ်။ဒါပေမဲ့တက်မတော်နဲ့ကြံ့ခိုင်ရေးပါတီအစိုးရရောပြီးတော့တာမနာရေးဝန်ကြီးလို့ပေါ့နော်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအဖွဲ့အဝန်တချို့ကပါနိုင်ငံသားဖြစ်မှုမဖြစ်မှုနဲ့เนาะအဲ့ဒီတောင်းကနေကြည့်ပြီးတော့ဒီကိစ္စကိုပြောနေတာကိုကျွန်တော်တို့အတွေ့ရပါတယ်။เนาะဒီတော့အဲ့ဒီသဘောနှစ်ခုအဲ့ဒီနှစ်ခုရဲ့တရားသဘောကပါလေအဲ့ဒီသဘောနှစ်ခုရဲ့အဆက်ဆက်သဘောကပါလေဆရာဦးထွန်းမြင့်နည်းနည်းပြောပြပြပါခင်ဗ
ျလူအခွင့်အရေးကနိုင်ငံသားအခွင့်အရေးထက်နှက်ဆိုင်တယ်ကျယ်ဝကျယ်ပြန့်တယ်ပြီးလို့ရှိရင်ပို့ပြီးတော့လေးစားတိုက်တယ်နိုင်ငံသားအခွင့်အရေးဆိုတာကအခြေခံဥပဒေအရစာချုပ်အရသဘောတူညီပြီးတော့အတူတူယူချယူထားကြတဲ့နိုင်ငံသားတွေရဲ့အခွင့်အရေးကိုကျွန်တော်ဆုလုပ်ခြင်းဖြစ်တယ်တို့တော့ဒီကုလသမဂ္ဂဒီလူခွင့်ရေးနေ့ကိုကျင်းပခြင်းရယ်လူခွင့်ရေးကျင်းပချက်တန်းကိုထုတ်ထားခြင်းအကြောင်းရင်းကဘာကြောင့်လဲဆိုလို့ရှိရင်နိုင်ငံသားတွေနိုင်ငံတွေအနေနဲ့ဒီလူခွင့်ရေးကိုမချိုးဖောက်သင့်ဘူးမချိုးဖောက်ရဘူးဆိုတော့ဟိုစေတနာနဲ့သူတို့ထုတ်ထားခြင်းဖြစ်တယ်ယူထားခြင်းဖြစ်တယ်အဲ့တော့နိုင်ငံတစ်နိုင်ငံကအဲ့ဒီလူခွင့်ရေးကိုစတင်ချိုးဖောက်ပြီဆိုလို့ရှိရင်အဲ့ဒီနိုင်ငံဟာလူခွင့်ရေးချိုးဖောက်တဲ့နိုင်ငံစတင်ဖြစ်တယ်အဲ့တော့ဆိုလိုတာကတော့နိုင်ငံတနိုင်ငံကနိုင်ငံသားတွေရဲ့အခွင့်အရေးကိုပေးတဲ့အခါမှာရေးတဲ့အခါမှာအဓိပ္ပာယ်ပေါ်တဲ့အခါမှာမူလပင်ကွန်လူခွင့်ရေးကိုချိုးဖောက်လာပြီဆိုလို့ရှိရင်အဲ့ဒီအခြေခံဥပဒေဟာလူခွင့်ရေးကိုမလေးစားတဲ့အပုံစံမျိုးနဲ့ထောက်တဲ့သဘောမျိုးကြီးတက်ရောက်တော့ပေါ့အဲ့လိုမျိုးခွဲကြည့်မယ်ဆိုလို့ရှိရင်အဲ့ဒီတော့တော်တော်နဲ့လူရင်းပြောလို့ရှိရင်တော့နိုင်ငံသားရဲ့အခွင့်အရေးဟာဖွဲ့တဲ့အခါမှာအဓိပ္ပာယ်ကိုဖွဲ့တဲ့အခါမှာဆိုလို့ကောင်ဥပဒေရပြဋ္ဌာန်းတဲ့အခါမှာဆိုလို့ကောင်လူခွင့်ရေးကိုမချိုးဖောက်တဲ့ဒါကကဘာကြီးရလက်ခံထားတဲ့လူခွင့်ရေးဖြစ်တယ်ချိုးဖောက်လာပြီဆိုလို့ရှိရင်အဲ့ဒီနိုင်ငံရဲ့အဲဘောင်းအဲ့နိုင်ငံရဲ့အစိုးရအဲ့နိုင်ငံကိုထုတ်ထုတ်တဲ့အစိုးရအဲ့နိုင်ငံမှာအာဏာရှိတဲ့အစိုးရဟာလူခွင့်ရေးကိုစတင်ချိုးဖောက်လာပြီဆိုတဲ့သဘောတရားချင်းဖြစ်ပါတယ
်။လက်ရှိကမ္ဘာကြီးကနိုင်ငံဆိုတဲ့အယူအဆတဲ့ကနေအလုံးလုံးနေကြတာပေါ့။ဆိုတော့နိုင်ငံသားဖြစ်မှုကလည်းအရေးကြီး။ဒါပေမဲ့အဲ့လိုနိုင်ငံသားဖြစ်မှုကိုစဉ်းစားတဲ့ဖြစ်စဉ်နဲ့မှာဘလို့လူခွင့်ရေးအချက်တွေကိုစဉ်းစားရမယ်လို့ဆရာဦးထွန်းမြင့်လေ့လာခဲ့တဲ့မြတ်တွေ့ရှိရပါတယ်နိုင်ငံတွေမှာ
ကိုတွေးခေါ်ထားတာကိုစဉ်းစားထားကိုဒါရေးပိုင်ခွင့်ပြောပိုင်ခွင့်အခြားလူတွေကိုချပြပိုင်ခွင့်ဒါအရေးကြီးတဲ့ဥစ္စာ freedom of expression ရေးကြီးတယ်နောက်ပြီးလို့ရှိရင် freedom of the assembly ခုနဆွေးနွေးပွဲတွေခုနဒပိတ်မှောက်တာတွေငင်းငင်းချမ်းချမ်းလုပ်တဲ့ဟာမှန်တယ်မြတ်စုဝေးတာမှန်တယ်မြတ်အားလုံးဟာအခြေခံကြတဲ့လူခွင့်ရေးတွေဖြစ်တယ
်ဆိုတော့ကအဲ့ဒီပုံကိုယ်တွေကနိုင်ငံသားမဖြစ်သေးပေမဲ့အဲ့ဒီအခြေခံခွင့်အရေးတွေသူတို့မှာရှိသင့်တယ်လား
ရှိတယ်ရှိကိုရှိရမှာဆိုတော့ဒါမှလည်းအဲ့မှာယဉ်ကျေးတဲ့လူပေါင်းခု civilized ပြောတာ
civilized ပါလို့ပြောလို့ရှိ
ရင် civilized ဖြစ်တဲ့လူဆိုရင်ယဉ်ကျေးခြင်းနဲ့ဟလာဘာလို့ပြောမလဲတိရိစ္ဆာန်လို့မဟုတ်ဘူးလူလိုကျင့်ထုံးပြီးတော့တယောက်နဲ့တယောက်စကားပြောပြီးတော့အဆွေးနွေးဖွဲ့လဲပြီးတော့ကျွန်တော်တို့တိုင်ပင်ဆွေးနွေးမှုပြီးတော့အပြည့်နာဗလာကိုဖြည့်ရှင်းရမယ်လူဘောင်းဘောင်းကိုကျွန်တော်တို့ခြားတာဖြစ်တယ်အခြေခံဥပဒေကအဲ့ဒါကြောင့်လူဝတ်တဲ့ပုံစံမျိုးနဲ့ချထားတဲ့တွေ့အဲ့ဒီအခြေခံဥပဒေမှာလည်းအဲ့ဒီအခွင့်အရေးတွေကိုကျွန်တော်တို့ကာကွယ်ထားရမယ်ဆန္ဒပြခွင့်ဟလာပြေဆုံးဆွေးနွေးခွင့်စာပေရေးသားခွင့်ကြ བྱ ာဖတ်ခွင့်ကြ བྱ ာရေးခွင့်เนาะဒါတွေရဲ့နောက်တစ်ခုကအသက်ရှင်ခွင့်ဆိုတာခုနကကျန်းမာရေးနဲ့ပတ်သက်တဲ့ဟိုမှာဆိုင်နိုင်ငံတော်တွေအနေနဲ့သူတို့ဒါလူတစ်ယောက်ရဲ့ life liberty ဟလာဒါတွေရှိရမယ်အဲ့တော့ အဲ့တော့နောက်တစ်ခုကဒီကျန်တဲ့ဟာတွေကတော့ရှိပါသေးတယ်ဒီအလုံးလုံးပိုင်ခွင့်เนาะဒီစာဝတ်နေရှင်းပြအောင်လို့ဒါရှိတယ်အဲ့ဒီခွင့်ရေးတွေကိုသေးသန့်ကျွန်တော်တို့ဘယ်လိုပြောမလဲအခြေခံဥပဒေမှာဘယ်လိုပြောမလဲရေးထားတာရှိတယ်တချို့ဆိုလို့ရှိရင် representation တိပေးထားတာရှိတယ်ဟိုမှာတချို့လူမျိုးစု tribal လူလေးရှိမယ်အမျိုးသမီးတွေရှိမယ်ဟလာဒါမောလေးခန္ဓာကိုယ်မတန်မစွမ်းတဲ့ငွေရပါလေးရှိမယ်သူတို့တွေရဲ့ representation တွေကပါအောင်လုပ်နေတဲ့နိုင်ငံတွေခြေခံဥပဒေကျွန်တော်တို့ဖားတာတွေ့ရတာရှိတယ်နောက်ဆုံးပြောလို့ရှိရင်အက်ကွေဒေါ်လိုနိုင်ငံမျိုးမှာဆိုလို့ရှိရင်သစ်ပင်တွေသိမ်းဆန်တွေတောင်မှအခွင့်အရေးပေးထားသေးတယ်အဲသဘာဝဥတောင်အခွင့်အရေးပေးထားတယ်အဲ့တော့ဒီလိုမျိုးကြည့်မယ်ဆိုလို့ရှိရင်နိုင်ငံတွေရဲ့ဒီခြေခံဥပဒေတွေထွက်တဲ့အခါမှာနိုင်ငံသားတွေရဲ့ဟလာအခွင့်အရေးတွေရှိသလိုခုနလူသားတွေရဲ့အခွင့်အရေးကိုလည်းအမြဲတမ်းစောင့်ရှောက်နေရမယ်နိုင်ငံသားရဲ့အခွင့်အရေးကိုတိတ်ဖို့ဖွဲ့တဲ့အခါမှာလူသားရဲ့အခွင့်အရေးကိုသွားပြီးတော့နှောက်ယှက်တဲ့ဖျက်ဆီးမှုဖြစ်လာတယ်ဆိုလို့ရှိရင်ဒါဟာဘယ်လိုပြောမလဲအဲ့ဒီနိုင်ငံဟာယဉ်ကျေးတဲ့နိုင်ငံကနတိမ်မွေးတဲ့နိုင်ငံနူးညံ့တဲ့နိုင်ငံမှရှိမဖြစ်ဘူးဆိုတဲ့သဘောကိုတည်ရောက်ခြင်းဖြစ်ပါတယ
်။ဆောင်းထုတ်ပြန်ပြောသားသလိုပဲကျွန်တော်တို့လူဂုံတိတ်ခါကိုလေးစားတဲ့ကမ္ဘာလောကဒီလောကကိုရည်ရွယ်ပြီးကျွန်တော်တို့သွားနေကြတာပေါ့နော်လူခွန်ရေးရဲ့သဘောကအဲ့ဒီထက်မှလူမျိုးမရှိဘူးဘာသာကိုထက်ပြီးကျွန်တော်တို့မစင်ပါဘူးဒီကိစ္စတွေ။ဒါပေမဲ့မြန်မာနိုင်ငံမှာတော့သွေးနှောတယ်ဆိုတဲ့အသုံးလုံးဦးနေဝင်းရဲ့မိန်ကိုတစ်ခုမှဆိုလို့ရှိရင်သွင်းတော့တဲ့လူတွေကခေါင်းဆောင်မှုနေရာကိုမရအောင်ကိုတားထားရမယ်လို့ဒီလိုပါခဲ့တယ်ပြီးခဲ့တဲ့2020ပြည်ကောက်ပွဲမဲဆွယ်ပွဲမှာလည်းကြံ့ခိုင်ထူမျိုးရေးပါတီရဲ့ဥက္ကဋ္ဌကြီးကသူဟာဘလောက်သွေးစစ်တယ်သွေးတတ်တယ်ဆိုတာထိပြောတယ်ပေါ့နော်အဲ့ဒီလိုအယူအဆအဲ့ဒီအသုံးလုံးကိုလူခွင့်ရေးတောင်းကမှကြည့်မယ်ဆိုလို့ရှိရင်ကဘာကြီးကဘလို့သဘောထားကြပါတယ
်သွေးနဲ့ရောတယ်ဆိုတဲ့စကားလုံးနဲ့လာပြီးတော့မျိုးချစ်စိတ်တွေနဲ့လုပ်နေတယ်လို့ပြောတော့သူဘယ်လိုပြောမလဲဒီတေချာမတွေးနိုင်တဲ့ပြည်သူကိုဝေဝါအောင်လှုပ်ထားပြီးတော့ရေနှောက်ထားပြီးတော့သူတို့လုပ်နေတဲ့ပုံမျိုးရှိတာဒါကတော့ပြည်သူကနားလည်ပြီးတာပါအများပြည်သူကနားလည်ပြီးတာလူတွေတော့ဖြင့်ဒီလောက်လောက်ကြီးတော့မရိုင်းဘူးဆိုပြီးတော့ဒိဗယ်တိတိကျကျဖွင့်ပြီးတော့မရေးခဲ့မေးထားခဲ့ဘူးဒီလောက်လောက်ဒီကြီးညာစာတန်းရေးထားတာလူခွင့်နဲ့ပတ်သက်တဲ့ human ဒီကြီးညာစာတန်းရေးထားလို့ဆိုရင်လုံလောက်ပြီးဆိုပြီးတော့အမြင်နဲ့ရေးခဲ့ကြတာဖြစ်တယ်အဲ့ဒါဘာကြောင့်ရေးခဲ့ကြသလဲဆိုရှင်နာဇီဂျာမနီကိုနိုင်ပြီးတော့45ပြီးမှငါတို့တွေတော့ဖြင့် civilized ကမ္ဘာကြီးဖြစ်တော့မယ်နိုင်ငံတွေကလည်းသူ့အနေနဲ့သူဖြစ်လာပြီအဲ့ဒီနိုင်ငံတွေပေါင်းတဲ့ United Nation ကုလသမဂ္ဂကြီးလည်းပေါ်လာပြီငါတို့သွားမယ်လမ်းကတော့တော်တော်လေးတော့လှပြီဆိုပြီးတော့ခုနကအလုံးလဲသဘောတူနိုင်တဲ့ယဉ်ကျေးတဲ့ဒီလူယဉ်ကျေးမှုကြီးထွန်းကအောင်ဆိုပြီးတော့ဒီလူခွင့်ရေးစာဟွာကြီးကိုပြည်ညာစာတမ်းကြီးကိုချထားခြင်းဖြစ်တယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံကဘယ်လိုပြောမလဲအဲ့ဒီအချိန်တက်ကိုနောက်ရောက်နေတဲ့အနေအထားမျိုးဖြစ်လူခွင့်ရေးအချိန်နဲ့ပတ်သက်လို့ရှိရင်ဘာမှမရှိဖြစ်နေတယ်เนาะလက်ရှိဆိုရင်တော်တော်ဆုံးရှုံးနေဒီဥစ္စာကကျွန်တော်ကခုနပြောတဲ့ဒီသူတို့ကဘာရေးထားတဲ့လူခွင့်ရေးကြီးညာစာတမ်းနဲ့ချိန်ပြောခြင်းဖြစ်တယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာဦးထွန်းမြင့်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပ
ါခုဆွေးနွေးခဲ့တာကတော့အမေရိကန်နိုင်ငံမင်နီဆိုတာပြည်နယ် Carleton College ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာလေ့လာရေးဌာနပမောက္ခဦးထွန်းမြင့်ဖြစ်ပါတယ်မြန်မာပြည်သူများအားလုံးစိတ်ကြမ်းကြင်ကိုယ်ကြီးကြမ်းကြင်နဲ့ရှိကြပါစေမြန်မာလူဖွဲ့စည်းရလည်းလူကုန်သိခါကိုယူသေးလေးစားတဲ့လူဖွဲ့စည်းတရားဖြစ်ပါစေလို့ဆုတောင်းရင်းနဲ့ဒီနေ့ကျွန်တော်ရဲ့အစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ရပါစေခင်ဗျာကျွန်တော်တမောင်သားမှာ
ဥတည်မောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOE ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မရွေးလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာဆိုင်ရာသတင်းတွေကိုစုစည်းတင်ပြပေးပါမယ်။စကိုင်းတိုင်းဒုံတော်ချေးရွာသားတွေပြစ်ခတ်မိရှုတပ်ဖြတ်ခံရတဲ့အပေါ်နိုင်ငံတကာကဝေဖန်ရှုတ်ချပါတယ်။ကုလသမဂ္ဂကမြန်မာကိုယ်စားလှယ်ရွေးချယ်ရေးရွှေ့ဆိုင်းဖို့ဆုံးဖြတ်ချက်ဒီလိုတစ်ပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမောင်တို့တင်ပြထားပါတယ်ရှင်
။စကိုင်းတိုင်းစလင်ချင်းမြို့နယ်မှာဒီတဲ့ပတ်အစောပိုင်းကဒေသခံရွာသားတွေရရက်ဆက်ဆက်တပ်ဖြတ်ခံခဲ့ရတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံကဒီဇင်ဘာ10ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
Deeply concerned by the reports of the horrific killings of 11 people in Salangi township in northwest
Salangi Salangi မြို့နယ်မှာလူ17ယောက်ရဲရဲဆက်ဆက်အသက်ခံရတဲ့တဲ့ရင်ပေါ်အလွန်မင်းစိုးရိမ်မိပါတယ်။မကြာသေးခင်ကဒေသခံလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်မှုရတဲ့အင်္ဂါနေ့စောပိုင်းကဒီဖြစ်မှာစစ်တပ်ကပြစ်ခတ်ပြီးမိရှုခဲ့တာလို့လည်းပြောပါတယ်။
ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့အကြံဖက်လှုပ်ရွတ်တွေကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံကပြည်တွင်ရှုံချလိုက်ပါတယ်။ခိုင်လုံတဲ့သတင်းတွေအရတိတ်ဆုံးသူတွေထဲမှာကလေး9ယောက်ပါဝင်တယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံကပြောပါတယ်။စစ်တပ်အပအဝင်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့အကြံဖက်လို့ရတွေအပေါ်ကုလသမဂ္ဂကအပြင်းအထန်ဆုံးရှုံချကြောင်းနဲ့အခုနောက်ဆုံးအကြံဖက်လို့ရမျိုးဟာလုံးဝလက်ခံနိုင်စရာမရှိတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းကတင်ညစ်တညွတ်တဲ့တုံ့ပြန်ဖို့လဲတောင်းဆိုခဲ့ပါတယ်။ဒုံတော်ကြီးရွာကတပ်ဖြတ်မှုနဲ့ပတ်သက်လို့ဒေသခံတွေနဲ့မိသားစုဝင်တို့ကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်ဖြစ် VOA ကိုပြောဆိုထားပါတယ်။မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဆွဲချက်တွေဟာမမှန်ကန်ကြောင်းညင်းဆိုထားပြီးအသေးစိတ်တရားဖို့ထပ်ပြီးစုံစမ်းနေတယ်လို့ပြောပါတယ်။ဖေဗရူလာတရနေ့ကစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကဆက်လို့ဒီဇင်ဘာ၈ရက်နေ့အထိအလွန်အကျုံအင်အားသုံးတာဖမ်းဆီးခြင်းတိုက်ဆုံတာတွေအပါအဝင်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့အရွယ်မရောက်သေးသူ85ယောက်အပါအဝင်လက်နက်မဲ့အရတားတိုက်ဆုံသူက1300ကျော်ရှိနေပြီလို့လည်းကုလသမဂ္ဂအတွင်းမှချုပ်ရုံကပြောဆိုထားပါတယ
်ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံတာဝန်ကြီးအဖြစ်ဘယ်သူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုစိုင်းထားဖို့ကုလသမဂ္ဂထွေထွေညီလာခံကဒီဇင်ဘာ၆ရက်တနင်္လာနေ့ကဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်ကြောင့်လက်ရှိတာဝန်ထမ်းနေတဲ့တန်မတ်ကြီးဦးကျော်မိုးထွန်းကပဲမြန်မာနိုင်ငံကိုစားပြုတန်မတ်ကြီးဖြစ်ဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ်။အာဖဂန်နစ္စတန်ကတာလီဘန်အုပ်ချုပ်သူတွေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီတို့ကတော့ကုလသမဂ္ဂမှာလက်ရှိတာဝန်ထမ်းနေသူနေရာမှာသူတို့ရဲ့ကိုစားပြုတန်မတ်ကြီးတွေနဲ့စာထုတ်တောင်းဆိုခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ကိုစားပြုတန်မတ်ရွေးချယ်ရေးကော်မတီ Credential Committee ကပြီးခဲ့တဲ့သတင်းပတ်ထဲဆွေးနွေးပြီးထွေထွေညီလာခံကိုအကြံပြုတင်ပြခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စကိုထွေထွေညီလာခံမှာမဲခွဲခြင်းမရှိဘဲတာမတ်ကြီးဖြစ်ဘသူကိုလက်ခံမလဲဆိုတဲ့ဆုံးဖြတ်ချက်ကိုစိုင်းထားဖို့ထွေထွေညီလာခံမှာသဘောတူခဲ့ကြတာဖြစ်ပါတယ
်။အမေရိကန်အခြေစိုက်လူမှုကွန်ရက်ကုမ္ပဏီကြီးဖြစ်တဲ့ Facebook ကိုပိုင်တဲ့ Meta ကုမ္ပဏီကမြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းအလုံးကိုအရေးယူပိတ်ပင်လိုက်ပါတယ်။စစ်တပ်စီးပွားရေးလုပ်ငန်းတွေရဲ့ Facebook လူမှုစာမျက်နှာတွေကိုလည်းဒီဇင်ဘာ၈ရက်နေ့ကစပြီးတော့ဖယ်ရှားလိုက်ပါတယ်။စစ်အာဏာသိမ်းခဲ့တဲ့ဖေဗရူလာကလေးကဆက်လို့မြန်မာစစ်တပ်ပိုင်လုပ်ငန်းကြော်ညာတွေကို Facebook လူမှုကွန်ရက်မှာတားမြစ်ထားရကနေအခုဆိုရင်မြန်မာစစ်တပ်ပိုင် Facebook လုပ်ငန်းအကောင့်တွေကိုပါဖယ်ရှားလိုက်တာဖြစ်ပါတယ်လူခွင့်ရချိုးဖောက်မှုတွေဆက်တိုက်ကျူးလွန်နေတဲ့မြန်မာစစ်တပ်ကိုငွေကြေးထောက်ပံ့ပေးနေတာကြောင့်အဲ့ဒီလုပ်ငန်းတွေကိုအခုလိုနောက်ဆက်တွဲအရေးယူတာဖြစ်တယ်လို့ Facebook ကကြေညာပါတယ်အခုလိုအရေးယူဖို့အတွက်လဲနိုင်ငံတကာအတိုင်းအဝိုင်းနဲ့အရက်ပဲလူမှုအဖွဲ့တွေရဲ့မှတ်တမ်းအထောက်အထားတွေကိုအခြေခံကိုးကားခဲ့တယ်လို့ Meta Company တာဝန်ရှိသူတို့က Writers သတင်းဌာနကိုပြောပါတယ်လူခွင့်ရချိုးဖောက်မှုတွေကိုလေ့လာဆောင်ကြဉ်နေတဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်အလက်ရှာဖွေရေး Mission IIMM ရဲ့2019ခုနှစ်အစဉ်ခန်းစာ Justice for Myanmar အဖွဲ့နဲ့အတူ Burma Campaign UK အဖွဲ့တို့ရဲ့သူတည်တနာတွေ့ရှိချက်တွေအပြင်အရက်ဖွဲအဖွဲတွေနဲ့ဆွေးနွေးခဲ့တဲ့အပေါ်မှာလည်းအခြေခံပြီးတော့ဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်း Meta Company ကပြောပါတယ်။အဲ့ဒီလုပ်ငန်းတွေကဖွင့်ထားတဲ့ Facebook အကောင့်နဲ့စာမျက်နှာပေါင်း100ကျော်တို့ကိုဖြုတ်ချခဲ့ပြီးပြီလို့လည်း Meta Company ကပြောပါတယ်
။ Ranger တွေပေါ်ကြမ်းဖက်တဲ့အထိမုံတရားတွေပြန်ပွားစေတဲ့ရေးသားဖော်ပြမှုတွေသတင်းမှားတွေကို Facebook လူမှုကုမ္ပဏီကထိထိရောက်ရောက်ရေးယူမကင်တွဲခဲ့ဘူးဆိုတဲ့စွပ်စွဲချက်နဲ့ Facebook ကုမ္ပဏီကို Ranger ဒုက္ခသည်တွေက American ပြောင်စုမှတရားဆွဲလိုက်ပါတယ်။ဒီခိုင်ပြည်မြောက်ပိုင်း2019ခုနှစ်ကဖြစ်ခဲ့တဲ့ပြည်ပခတွေအတွင်းသတင်းမှားဖော်ပြမှုတွေကို Facebook ကုမ္ပဏီကဖယ်ရှားဖို့ပြက်ကွက်ခဲ့တဲ့အတွက်လူနည်းစုရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုဖြစ်ပေါ်စေခဲ့တယ်လို့တရားစွဲဆိုထားတဲ့ရိုဟင်ဂျာအဖွဲ့ကပြောပါတယ်။ American ပြောင်စုရဲ့ Internet ဥပဒေအရ Facebook ပေါ်မှာရေးသားဖော်ပြချက်တွေနဲ့ပတ်သက်လို့ Facebook ကတာဝန်ယူစရာမလိုပါဘူး။မြန်မာနိုင်ငံမှာ2019ခုနှစ်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းမုံတရားတွေသတင်းမှားတွေကိုတားဆီးကာကွယ်ဖို့ကြံ့ကြာခဲ့တယ်ဆိုတာ Facebook ကုမ္ပဏီကိုယ်တိုင်ကအတိအမှတ်ပြုပြောထားပါတယ်။အဲဒီချိန်ခဲကသူတို့ကုမ္ပဏီပိုင်း Facebook Instagram လူမှုစာရွက်နာတွေပေါ်မှာဒီလိုရေးသားဖော်ပြမှုတွေကိုစီစစ်ဖယ်ရှားခဲ့တယ်လို့ February 1ရက်စာနာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့စာရွက်နာတွေကိုဖယ်ရှားခဲ့တယ်လို့လည်းကုမ္ပဏီကပြောဆိုထားပါတယ်။
တော်ဝန်ကနေဖယ်ရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုထောင်ဒဏ်တွေချမှတ်လိုက်တဲ့အပေါ်အလွန်ဆိုးရိမ်မကင်းဖြစ်မိကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကပုတ်ထုံးနေမှာကြေညာချက်ထုတ်ပြန်ပါတယ်။တရားမဝင်ဖမ်းဆီးခံရတဲ့ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုချက်ချင်းလွှတ်ပေးဖို့ထပ်ပြီးတော့တောင်းဆိုကြောင်းအလဲကျလုံခြုံရေးကောင်စီဥက္ကဋ္ဌအဗ်ဒူအာဘရီကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြန်လည်ဖော်ဆောင်ဖို့ဒီမိုကရေစီအဖွဲ့အစည်းတွေဆက်လက်ရှင်သန်ခွင့်ပေးဖို့အကြမ်းဖက်မှုတွေကိုရပ်တန့်ဖို့နဲ့မြန်မာပြည်သူပြည်သားတွေရဲ့သဘောဆန္ဒနဲ့အညီတွေ့ဆုံဆွေးနွေးရင်းနဲ့ပြန်လည်တည်မြဲရေးကိုလည်းလှုပ်ဆောင်ဖို့လူအခွင့်အရေးနဲ့ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအပြည့်အဝလေးစားအတိအမှတ်ပြုဖို့ပြည်ဥပဒေစိုးမိုးရေးရှိအောင်လုပ်ဖို့ဆရာတွေကိုလည်းလုံခြုံရေးကောင်စီကထပ်မံတိုက်တွန်းထားပါတယ်ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုပြစ်ခဲ့တဲ့ဒီဇင်ဘာ6ရက်နေ့ကပုံမှန်905ခခွေစုပူလုံဆောင်မှုတဘာဝဘေးအန္တရာယ်ပုံမှန်တွေနဲ့ထောင်ဒဏ်၄နှစ်စီချမှတ်ခဲ့ပြီးတဲ့နောက်နှစ်နှစ်ပြန်လည်လျှော့ပေါက်ပေးခဲ့ပါရတယ်။
အမေရိကန်ပြည်ထောင်စုကတော့ဒီပြစ်ဒဏ်ချမှတ်မှုဟာမြန်မာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထပ်ပြီးတော့စော်ကားလိုက်တာဖြစ်တယ်လို့ပြောဆိုလိုက်ပြီးဒေါက်အောင်ဆန်းစုကြည်အပါအဝင်မတရားဖန်ခံရသူအလုံးပြန်လုပေးဖို့ဒီဇင်ဘာ6ရက်နေ့ကတောင်းဆိုလိုက်ပါတယ်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက် NLD အစိုးရလက်ထက်ကဝန်ကြီးချုပ်အတော်များများကိုဖမ်းဆီးထိန်းသိမ်းပြီးတော့တအုပ်ချင်းစီကိုဆွဲချက်အမျိုးမျိုးနဲ့အမှုဒါဇင်ချီတက်တရားစွဲဆိုနေတာပါအဲ့ဒီထဲမှာတော့အမှုဆက်ကုထက်မနဲ့ရင်ဆိုင်နေရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုလည်းဆွဲချက်၃ခုအတွက်ထောင်နာ၄နှစ်ကြာခံစေဖို့စစ်ကောင်စီရဲ့အထူးတရားရုံးကပုံထုံးနဲ့မှမိန့်ချမှတ်လိုက်ပါတယ်။အလားတူပဲမကွေတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကရင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခင်ထွေးမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းတို့ကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကဆွဲချက်တချို့နဲ့ထောင်ဒဏ်တွေအတိအထိချမှတ်ထားပါတယ်။
စစ်အာဏာသိမ်းမှုဆက်ကြီးအကြမ်းမဖက်ဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်ဖမ်းဆီးပစ်ခတ်ဖြိုခွဲခဲ့တဲ့လုပ်ရက်တွေဒီအပိုင်းရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဆက်တိုက်ဖြစ်ပွားနေပါတယ်။ရန်ကုန်မန္တလေးစားလင်းကြီးရင်းမာပင်ကလေးရွှေဘိုစတဲ့မြို့တွေမှာစစ်အာဏာရှင်ဆက်ကြီးလမ်းမော်ထွက်ဆန္ဒပြနေကြတာပါ။ရန်ကုန်မြို့မှာညီညီကြဲကြဲဆန္ဒပြသူတွေကိုစစ်တပ်ကကားနဲ့အတင်းဝင်တိုက်ဖမ်းဆီးမှုတွေစားလင်းကြီးမြို့နယ်ဒုံတော်ရွာသား၁၁ယောက်ပစ်ခတ်မီးရှို့တပ်ဖြတ်ခံရတာတွေလောလောလတ်လတ်ဖြစ်ထားခြင်းရန်ကုန်မန္တလေးစားလင်းကြီးရင်းမာပင်ကလေးရွှေဘိုစတဲ့မြို့တွေမှာဆက်လက်ချီတက်ဆန္ဒပြမှုတွေဆက်ရှိနေပါတယ်။အာဏာသိမ်းမှုကိုလက်မခံကြောင်းပြသတဲ့အနေနဲ့ညဘက်တန်ဘုံ TV သပိတ်မှောက်တာတွေလည်းပြန်တွေ့လာရပါတယ
်။အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုမအီတန့်စင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
2015 Iran nuclear သဘောတူညီချက်ပြန်ဆနိုင်မလားဆိုရတဲ့ပတ်သက်ပြီးတော့ Iran နဲ့ American တို့ဒီဇင်ဘာလ9ရက်နေ့မှာအလို့သဘောဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ Iran အပေါ်မှာ American ရဲ့တန်ခတ်ပေးဆိုမှုတွေပိုတင်းကျပ်ဖို့ American အစိုးရကပြင်ဆင်နေတဲ့အကြောင်း American နိုင်ငံခြားရေးဝန်ကြီးဌာနကဒီဇင်ဘာလ9ရက်နေ့တုန်းကပြောသွားခဲ့ပါတယ်။2015 Iran nuclear သဘောတူညီချက်ပြန်လည်စတင်နိုင်ဖို့အနောက်နိုင်ငံတွေကမျှော်လင့်နေတာပါ။2015သဘောတူညီချက်အရဆိုရင် Iran က nuclear အစီအစဉ်မလုပ်ဖို့ဒီအတွက်American ကလည်း Iran ပေါ်မှာချထားတဲ့နိုင်ငံတကာစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားဖို့ပဲဖြစ်ပါတယ်။ Ukraine ကို Russia တပ်တွေကျူးကျော်ဝင်ရောက်နိုင်ခြေရှိနေတာကိုတုံ့ပြန်ဖို့အတွက် American တပ်တွေကို Ukraine မှာချထားဖို့သူ့အနေနဲ့အမိန့်ပေးမှာမဟုတ်ဘူးဆိုပြီးတော့ American သမ္မတ Joe Biden ကဒီသင်းပတ်လည်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။Ukraine ကို Russia တပ်တွေကျူးကျော်တာကို American တနိုင်ငံတွေကတပ်တွေလွှတ်ပြီးတော့စန့်ကျင်ရင်ဆိုင်ဖို့အစီအစဉ်မျိုးအခုချိန်မှာမရှိတဲ့အကြောင်းသမ္မတ Biden ကပြောပါတယ်။အမေရိကန်သမ္မတဘိုင်ဒန်ဟာရုရှားသမ္မတပူတင်နဲ့ဒီဇင်ဘာလ9ရက်နေ့မှာအွန်လိုင်းကနေ2နာရီကြာဆွေးနွေးခဲ့ပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေဟာယူကရိန်းနယ်စပ်အနီးမှာရုရှားတပ်တွေအများအပြားချထားတဲ့အပေါ်မှာလွန်စွာစိုးရိမ်မိတဲ့အကြောင်းနဲ့တကယ်လို့ယူကရိန်းကိုရုရှားတပ်တွေကျူးကျော်မယ်ဆိုရင်အလွန်ပြင်းနဲ့စီးပွားရေးပိတ်ဆို့တန်းခတ်မှုတွေနဲ့တုံ့ပြန်သွားမယ်အကြောင်းဒီစီးပွားရေးအပြီးမှာသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်။အမေရိကန်တပ်တွေယူကရိန်းကိုလွှတ်ဖို့အလားအလာမရှိဘူးဆိုရင်လည်းယူကရိန်းကိုကာကွယ်ရေးအကူအညီတွေထောက်ပံ့သွားမယ်နည်းလမ်းတွေတော့ရှိသေးတယ်ဆိုပြီးတော့မိခင်သမရအိမ်ပြတော်ထိတ်တန့်ရာရှိတွေနဲ့ပက်တကိုစစ်ဌာနချုပ်ရာရှိတွေကပြောသွားခဲ့ပါသည်မိခင်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီဇင်ဘာလ9ရက်နေ့ကနေ18ရက်နေ့ထိခီးစဲအတွင်းမှာဗီဒီနဲ့ဟာဝိုင်ကိုသွားမယ့်အပြင်ရှေ့တောင်အာရှနိုင်ငံတွေဖြစ်ကြတဲ့အင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတို့ကိုလည်းသွားဖို့စီစဉ်ထားပါသည်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ဖို့အတွက်ပြည်ထောင်နိုင်ငံလီဗာပူးမြို့ကိုဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိသွားမှာဖြစ်ပါတယ် G7 အဖွဲ့ဝင်တွေအပြင်ဩစတြေးလျ၊အိန္ဒိယ၊တောင်ကိုရီးယားနဲ့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကသူတွေလည်းဧည့်သည်အဖြစ်တက်ရောက်ကြမှာဖြစ်ပါတယ်ဒေသဆိုင်ရာကာကွယ်ရေးကိစ္စတွေ၊ယူကရိန်းနဲ့ဆက်မှာရုရှားတပ်တွေတိုးလာနေတဲ့ကိစ္စ၊ဖွံ့ဖြိုးရေးကိစ္စ၊ကိုဗစ်ကာကွယ်ဆီးနဲ့ကမ္ဘာ့ကျန်းမာရေး၊အင်ဒိုပစိဖိတ်ဒေသတွေမှာဖွံ့ဖြိုးတိုးတက်မှုစတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အစီအစဉ်ထားပါ။ဒီဇင်ဘာလ13ရက်နေ့ကနေ16ရက်နေ့ထိခီးစဉ်အတွင်းမှာအင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတွေကိုတွားရောက်မှာလည်းဖြစ်ပါတယ်။ဒီလိုနိုင်ငံတွေတနိုင်ငံချင်းစီကိုတွားတဲ့အခါမှာမြန်မာနိုင်ငံမှာဆိုးရွားလာတဲ့အခြေအနေအကြောင်းကိုလည်းဝန်ကြီးဘလင်ကန်ကဆွေးနွေးသွားဖို့အစီအစဉ်ထားတဲ့အကြောင်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကညင်ညာချက်မှာဖော်ပြထားပါတယ်။ကမ္ဘောဒီးယားနိုင်ငံအနေနဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့တာအပါအဝင်တရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေကြောင့်အမေရိကန်လက်နက်တင်ပို့ရောင်းချမှုကိုဒီသတင်းပတ်တွင်မှာပိတ်ပင်ကတ်တက်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံပေါ်မှာတရုတ်နိုင်ငံကစီးရဲအရာဩစာတရားမှုနည်းနည်းရှာရှာဖြစ်ပေါ်နေရတွေဟာဒေသတွင်းလုံခြုံရေးကိုချင်းချောက်လာနေတဲ့အတွက်ကမ္ဘောဒီးယားကိုပြည်ပပို့ကုန်တင်သွင်းမှုကန့်သတ်တဲ့နိုင်ငံတွေစီးရဲနဲ့မှာအမေရိကန်ဘဏ္ဍာရေးဌာနကဒီဇင်ဘာလ10ရက်နေ့မှာအရေးယူတင်ခတ်လိုက်တာဖြစ်ပါတယ်။ အခုတန်ခတ်ရည်ရွယ်မှုချမှတ်လိုက်တဲ့တဲမှာလက်နက်တင်ပို့မှုပိတ်ပင်တာအပြင်အရက်ဖက်စစ်ဖက်သုံးပစ္စည်းတွေတင်ပို့မှုစစ်သုံးပစ္စည်းတချို့နဲ့စစ်ထောက်လိုင်းရင်သုံးပစ္စည်းတွေတင်ပို့ရောင်းချမှုပိတ်ပင်ကတ်သက်တာတွေလည်းပါဝင်ပါတယ်16နှစ်ကြာတာဝန်ယူခဲ့တဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲနေရာကိုအစားထိုးတဲ့ဝန်ကြီးချုပ်အဖြစ် Olaf Scholz ကိုဂျာမနီလွှတ်တော်ကတင်မြှောက်ခဲ့ပါသည်။ Olaf Scholz ကိုဝန်ကြီးချုပ်အဖြစ်ဂျာမနီသမ္မတကခန့်ထားလိုက်ပြီးတော့ဒီဇင်ဘာလ10ရက်နေ့နေ့လယ်ပိုင်းမှာအောက်လွှတ်တော်ဥက္ကဋ္ဌရှိမှာကျန်းသစ်စာကျင်းပခဲ့ပါသည်။ဂျာမနီကိုပုံမှန်ခင်မီတိုးတက်အောင်လုပ်ပြီးတော့ဥတုရာသီပြောင်းလဲမှုကိုတားမြစ်မယ်ဆိုပြီးတော့ရီမန်ချက်နဲ့ Scholz ရဲ့အဆိုအရကတက်လာတာဖြစ်ပြီးတော့လက်ငင်းရင်ဆိုင်နေရတဲ့ပြဿနာကတော့ COVID virus ကရောဂါပဲဖြစ်ပါသည်။ကမ္ဘာတဝက် Omicron Coronavirus ပိုးသစ်ကူးစက်မှုတစ်နှစ်တခြားပိုများလာတဲ့အမျှကပ်ဘေးအန္တရာယ်ပိုဆိုးလာနိုင်တဲ့အန္တရာယ်ကိုသတိထားကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကဒီသတင်းမှတ်နောက်ပိုင်းမှာထပ်ပြီးတော့သတိပေးခဲ့ပါသေးတယ်။ယောဂါပိုးသစ်နဲ့ပတ်သက်လို့မသိရတဲ့အများကြီးရှိနေပေမဲ့အကာအကွယ်မဲ့အခြေအနေမျိုးမဟုတ်တဲ့အကြောင်းနဲ့နိုင်ငံတိုင်းမှာကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုတွန်းမြင်ပြီးတော့ဆောင်ရွက်ကြဖို့ဒီသတင်းမှတ်ထဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ WHO ရုံးချုပ်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲတွင်မှ WHO အကြီးအကဲကတိုက်တွန်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံနဲ့အင်ဂျီချင်းနိုင်ငံထိုင်းနိုင်ငံမှာ Omicron ပိုးသစ်ကူးစက်ခံရသူကိုပထမဆုံးအကြိမ်ဖြစ်တွေ့တဲ့အကြောင်းထိုင်းအကြမ်းမာရေးအရာရှိကဒီသတင်းပတ်ထဲမှာကြေညာခဲ့ပါတယ်မြန်မာရဲ့အင်ဂျီချင်းအိန္ဒိယနိုင်ငံမှာလည်း Omicron ပိုးသစ်ကူးသူအယောက်20ထက်မနည်းတွေ့ရတဲ့အကြောင်းကြေညာခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာ Omicron ပိုးသစ်ကူးသူ9ယောက်ထက်မနည်းဒီသတင်းပတ်ထဲမှာတွေ့ခဲ့ပါတယ်မြန်မာပြည်အစုမှာတော့ပြည်နယ်ရေးရဲ့3မုန်တစ်ပုံလောက်မှာကိုရိုနာဗိုင်းရပ်စ်ပိုးသစ် Omicron ကူးစက်မှုတွေရှိနေပြီလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ကမ္ဘာမှာနောက်ဆုံးထပ်တွေ့ရတဲ့ Omicron virus တစ်ကိုရင်ဆိုင်ဖို့သမ္မတဘိုင်ဒန်အစိုးရကပြင်ဆင်ထားပြီးဖြစ်တယ်ဆိုပြီးတော့လူထုကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဖိဖက်မူတီကပြောပါတယ်အင်ဒိုနီးရှားနိုင်ငံလူဦးရေထူထပ်တဲ့ဂျာဗာကျွန်းကဆယ်မယ်ရူမီးတောင်ဒီသင်းဘက်ထဲမှာအကြိမ်ကြိမ်ပောက်ကွဲခဲ့တဲ့အတွက်မီးတောင်တဝိုက်မှာပြားရင်းနဲ့ဖုံးလွှမ်းပြီးတော့ချို့ရီပူတွေစီးကျခဲ့ပါလေဆယ်မယ်ရူမီးတောင်ဟာပြီးခဲ့တဲ့သတင်းပတ်စနေနေ့ဒီဇင်ဘာလ၄ရက်နေ့ကလေးကစတင်ပောက်ခရာဖြစ်ပြီးတော့ဂျင်းသင်းဘက်နောက်ပိုင်းအထိလူ43ဦးထက်မနည်းသေဆုံးခဲ့ပြီးတော့ထောင်ထဲချီရသူတွေအိုးအိမ်စုခွာထွက်ပြေးကြပါလေမီးတောင်ပောက်ကွဲမှုကြောင့်လူနေအိမ်တသိန်းထက်မနည်းပျက်စီးရပြီးတော့မိသားစု6000လောက်တိမ်းရှောင်နေရတယ်လို့သဘာဝဘေးအန္တရာယ်ဆိုင်ရာအေဂျင်စီရဲ့အချက်ဒီမှာပေါ်ပြထားပါလေအပျက်စီးတွေနဲ့ထူထဲတဲ့ချော်ရည်နွန်တွေကြောင့်ကေဆေးလုပ်ငန်းတွေအဟန်တာဖြစ်ခဲ့ရတယ်လို့တချို့နေရာတွေမှာလည်းကေဆေးကြီးအဖွဲတွေကိုဘေးလွရာကိုဖယ်ရှားခိုင်းခဲ့ရပါလေဆင်မေရူမီးတောင်ဟာအင်ဒိုနီးရှားနိုင်ငံထဲမှာရှိတဲ့မီးတောင်ရှင်အခုတရာကျော်တဲ့ကတစ်ခုဖြစ်ပြီးတော့မြေလွှာအရွေ့များတဲ့နေရာမှာရှိနေရလဲဖြစ်ပါတယ်ရှင
်သတင်းဘတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးပါမယ်ရှင်
ယူကရိန်းနိုင်ငံနဲ့နယ်စပ်ဒေသမှာဆင်အားတူဖြစ်ရာကတင်းမာမှုတွေဖြစ်ပေါ်လာနေတာကိုဖြေလျှော့ပေးဖို့အတွက်အမေရိကန်ကရုရှားနိုင်ငံကိုတောင်းဆိုလိုက်ပြီးတန်တမာရေးရာဖြေရှင်းမှုပြက်ကွက်ခဲ့မယ်ဆိုရင်တော့အမေရိကန်နဲ့မဟာမိတ်တွေရဲ့ပြင်းထန်တဲ့တုံ့ပြန်မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့စနေနေ့မှာပဲသတိပေးလိုက်ပါတယ်။ရုရှားအနေနဲ့လက်ရှိသွားနေတဲ့လမ်းကြောင်းကိုပြောင်းလဲဖို့အချိန်ရှိသေးတယ်လို့လည်းကမ္ဘာစည်းဝိုင်းအင်အားကြီး9နိုင်ငံ G7 အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကျင်းပရာဗြိတိန်နိုင်ငံလစ်ဘာပူးမြို့မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရာရှိတူကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ကမ္ဘာစည်းဝေးအင်အားကြီး9နိုင်ငံ G7 အဖွဲ့ရဲ့ထိပ်တန်းတန်တမန်တွေဗြိတိန်နိုင်ငံလစ်ဘာပူးမြို့မှာစနေနေ့ကတွေ့ဆုံခဲ့ကြပြီးတော့ယူကရိန်းနိုင်ငံအပေါ်ရုရှားကရန်လှုပ်လာမယ်ဆိုလို့ရှိရင်တညီတညွတ်တဲ့တုံ့ပြန်မဲ့သဘောထားတွေကိုပြောဆိုခဲ့ပါတယ်။ရုရှားရဲ့မယိုးမသားလှုပ်ရတဲ့အပြင်တရုတ်အီရန်စတဲ့နိုင်ငံတွေနဲ့ပတ်သက်လို့ဘုံရည်တည်ချက်တွေထွက်ပေါ်လာနိုင်ရေးအေရှန်ပြည်ထောင်နိုင်ငံကစ조사နေတယ်လို့ပဲဥရောပ EU ကလည်းအလားတူသဘောထားမျိုးရှိတဲ့အကြောင်းကိုပြောဆိုခဲ့ပါတယ်ခင်ဗျာအမေရိကန်နောက်တောင်ဘက်ပြည်နယ်တချို့မှာရာသီအချိန်မဟုတ်ဘဲနဲ့လေဆင်နှာမောင်းတွေဇက်တိုက်တိုက်ခတ်ခဲ့တဲ့အတွက်လူပေါင်းဒါဇင်ချီသေဆုံးခဲ့ပါတယ်အာကင်ဆော့အီလီနွိုက်ကန်တကီမစ်ဇူရီနဲ့တင်နက်စီပြည်နယ်မှာအနည်းစတဲ့ပြည်နယ်၅ခုမှာအနည်းဆုံးလေဆင်နှာမောင်းတိုက်ခတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ပြောပြပေးခဲ့တာပါရှင်ဒီမနက်ခင်းအတွက်စီစဉ်ထုတ်လုပ်ရမှုကကိုခင်မောင်စုံမင်းဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ် LTF တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းတိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်ခင်ထိုက်ပါ
This program has come to you from the Voice of America, Washington.